Welcome to the Voice of America in Burmese.
Washington Bureau of the American Tangani, Natalese Octobala Satonga, Ingani Menekin season ago, Nema Sanoji Menek, Chonaigani Kronaiti, Lanomita Nasali Lizen and Gazette, Lanamita Dia Goze Rugani, Tongan Bini Babi, Jama Kimio Deba, Dimenekin the Hendrigo Matangi Tanga to Gopia Bibame. Lilani, the Diagan Joke, the Adujinia, my camp portrait, Tamar Donald Trump, and his intendentare. Amy Coney Barrett go, a titu naetre. Tanila nega, Washington ma satin, jana wema, Barraga, tia yung drinine, muara chamapu, majuza tenjone. Ta American tamarane, lotogani, losoram, a kisa, pseja, a telodo, madrigo, pioja kebari. Tabien, tia yung joha, piduri, a luni muboa, saya, a mayon dango, pimbom hotelo, jatanaya dangule, pishembo dre taram hojan piojae, tia yung joye, a kankanane, petate. จะตั้งแต่เด็กเป็นผู้สูงเจริญกูชอบอยากเข้าไปจะนับว่าสาเหตุใหญ่มาเป็นปัจจัยที่เนี่ยจะหัวเราะไปเสียงยิ่งป้อนเลยจะต้องนัดคู่พิเศษอฟอร์ดิเบิลแค่เอ็กโคมีอัตนาในจะไม่ส่งเสริมสัญญาอุบลีอดีตผู้ยืนในปัจจัยอัตลักษณ์ที่อายุกำลังดีก็อุตส่าห์จะมุ่งเป้าที่อุบลีอัตลักษณ์มาแทนฟันสังกัดมีคนทุกข์เหรอวะอเมริกันนั่งดัดตั้งบ่มีอาสาด้วยแต่ยังมุ่งสิ่งที่อุบลีก็อดีตผู้ไปยืนสัญญาทับอุดด้วย นั่นทำเสร็จเนี่ยมาเดี๋ยวยังจะยังส่งเช็คเช้ามาเย็นจังอาทิตย์ละดอกมากระชุ่มยังไปเลยที่อุบลเนี่ยปัตตานีเดี๋ยวยังจะมาโนเวมเบอร์เซียนี่จ้าเองอาทิตย์เดียวจะเอาไปสิบีที่เช้ามาเดี๋ยวยังจะเดี๋ยวจะกู้เรามาเบรดเลฟานี่ไหนได้จ้าที่อุบลเดี๋ยวยังมาพิวยี่ฮะตัวมาบอกมาเลยมุดีลานี่น่าพิบไปเลยนั่นใช่ไหมเดี๋ยวจะเชื่อเวสิ่งเดี๋ยวยังจะด้วยตัวมาบอกขันยังมาขันยังฮะเด็กกูยี่ปานี่ไปเลย รัฐบาลเกาหลีใต้สุดเลยทั้งหมดก็โนเวมเบอร์ต้องยึดตำราอยู่กับเป็นมาตั้งเงินและสิ่งตำราโดนัลด์ทรัมป์และเทมาตัวมาบุกเข้าไปที่พิพิธภัณฑ์บูเตจูซานีรับเสบีที่ลูกค้าในเดียร์ยังจงมาลิเบอร์เดียร์ตุจิเทคอนเซอร์เวทีฟเดียร์ตุจิอิจิตรกาชาวยอร์กต้องยอมเนี่ยตาดอมาพิบไปเลย รัสเซียสู้กับเวเวนเอเดคันกังซังเอเล็กซีนาวานิโกอายุจอดที่เกิดสิ่งสิ่งขึ้นมาตั้งแต่ยังสิ่งรัสเซียนั่งยันตาริโกแต่ก็ยืดอยู่เพียงแต่ในจามนี้สิ่งงูอยู่รอบตั้งมากระทบดูจังตั้งแต่มันนี้พิจารณาจากรัฐสภาพอบเดียบไปลูซันปักมาที่ลูกเด็กอยู่นั่งยันใจวุ่นชีวิตสิเวมาจามนี้เนี่ยเพียงแต่ตัวก็ที่ลูกสูบอยู่กับจาระบ้า นวันนี้กูขนาดมาสูบยาอยู่ยังคิดตัวอายุจะที่เกิดสิ่งเดียวตามยาดารุสิกตัวอะไรลูกดารุแล้วเนี่ยต้องพิมพ์หูตาสีสัญญาโอปีซีวีเพื่อพิจารณาเนี่ยปัตตาบีรัสเซียสู้อาศัยกับไทยลงเนี่ยพิเศษจะไม่อยากเกิดด้วยอาคุลุลูกสาวมาพิจารณาตัวกับพี่บ้านที่ลูกอาศัยขัดด้วยจูเซกุคันซามาพิบีที่ด้วยดาวน์ชีเรนลูกตั้งมาดูเรื่องดังค่ะเยี่ยยูบุอาสูตรเต็มตัวน่าพิจารณา แต่เนี่ยล่ะเนี่ยสิ่งเดียวล่ะเลยจำเนี่ยงั้นใช้เงินจีไฮโกมาสก์ทะเลนั่วตัวกูพิอว่าเลยทับไปไหมอดีตสิกูรอทุกมาพิอว่าวนักงานการเมืองเด็ดๆเป็นเส้นหุ่นเนี่ยปัตตาบีเงียบป้อนนี่เลยอาเมียเนี่ยอาซาเบจันนั่งงั้นจ้าอภิคัยจะใช้ตัวตัวชาเลยจ้ากับเบตเนี่ยล่ะเนี่ยมาเลยไต้หวันสิบปีพิอป้อนนี่รับอาซาเบจันตัดด้วยกับริบักกับซงตาวมันกูพิคัดไต้ไข่เคเรลูอาเมียเนี่ยกับเนี่ยล่ะเนี่ยมาพิอว่าเลย นักงานการเมืองที่ได้ยาชีวิตกันเลยอาซาเบจันตัวฮะฮัตโรดเดต้ามาจีมาเรตเต็มหมู่เรื่องนี้เลยลุ้นสุดๆไปเลยนักงานการเมืองที่ได้ฮะอาซาเบจันไปเนี่ยเทมาชินีไปไหมนี่ทั้งดูมีอาจูการ์อาเมเนียรีพิบไปเลยที่สุดๆจะดูมาห้องมันจังอาซาเบจันกาวเวอุนิทานากันยันสุดเลยลุ้นอาเมเนียตัดด้วยฮะนักงานการเมืองที่ได้นักอาซาเบจันเนนิเรนพิคามุชิจังเนี่ยเป็นสุดๆเก็บไปเลยในเพศลงการ์ ตัวฮะอธิการยังเสียตัวตัวนี้จะกูชอบพอมีชีวิตแล้วเพื่อจะเกิดแล้วตัวกระดิกก็ว่าแต่สับปีลูกสาวมาพิจารณาทั้งลองเพื่อจะเกิดแล้วปุ่นนั่งเงี้ยสเตรชันใส่กางกูไม่เอาอย่างยิ่งจังเลยมาชินเลยทุกอย่างก็ว่าเสร็จแล้วจ้ะชีมาเลยต้องไปบ่งจีกูยิ่งจะจังจังดูเลยเพื่อชาวบ้านด้วยปุ่นนั่งเงี้ยไปที่ละก็ที่ต่างกันชาวบ้านมีอะไรกูเป็นลูกยาเปียงสวยสิเก็บไว้ที่บ้านฮะพอได้เป็นเลยต้องไปส่งกันในเมจิบ้านที่สักแห่งที่คู่พิจารณา ชีนาวุชานามาตุยอาราพิบีที่เดียดฮะตุยอากระบะสิตรงกานาจีจามนิโรย์ยีปาร์สิตต์สิกันตุคุปเชปาร์ส ဒီရေလမ်းကြောင်းအတွက်တောလာမှုပိုးပြီးလွယ်ကူစေဖို့အတွက်တူဖော်ရာကနေမနစ်ကစက်တင်ဘာလမှာ၅.3လေးတန်လေးတဲ့ဒီဘုံကိုတွေ့ရှိခဲ့တာပါဒီဘုံကိုအန်ယမရှိအောင်လုပ်ဖို့အတွက်အနည်းဆုံး၅ရက်လောက်ကြာနေနိုင်ပြီးတနင်္လာနေ့မှာစတင်လုပ်ဆောင်နေပါပြီ
American တဲ့ မနက်ဖက် မြန်မာဘာသာ အစီအစဉ်တွေကို မနက် 6:00 နာရီကနေ 8:00 နာရီထိ ဒိုင်းနိုမီတာ 24 kHz 11.3 ဒိုင်းနိုမီတာ 40 kHz 11.3 ဒိုင်းနိုမီတာ 51 kHz 98.5 နဲ့ ဒိုင်းနိုမီတာ 190 kHz 15.5 တို့ကနေ ထုတ်လည်ပေးနေပါရရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျမတင်ကြီးထိုက်ပါကိုဗစ်-19ရောဂါပြင်းထန်သူတွေအတွက်ရန်ဒက်စပီးယာကုသဆေးထပ်ပြရအောင်ဆောင်ရွက်သွားဖို့ရှိသလိုလူလူကြားမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိတိုးပြီးစစ်ဆေးနိုင်ဖို့ကြိုးစားနေကြောင်းအစိုးရကပြောဆိုထားပါတယ်
တနင်္လာနေ့ကလုတ်တဲ့ကိုဗစ်-19အခြေအနေဆိုင်ရာအများပြည်သူကိုတင်ပြတဲ့မင်းကွန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလက်ရှိမှာရန်ဒက်စပီးယားစီးနဲ့ကုသမှုပေးနေတဲ့အကြောင်းပြောဆိုသွားတာပါ။ဒေါက်တာနိုင်တယ်လို့ဟိုဒီယောဂါကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ပြည်သူတွေအတွက်သုံးပါလေ။တော်တော်လေးကျွန်တော်အများကြီးမရှိပါဘူးဆရာကျွန်တော်ပြောပြရစီအခုဆိုလို့ရှိရင်
COVID-19 ရောဂါဖြစ်ပွားမှုများလာနေတဲ့ရန်ကုန်တိုင်းမှာစစ်ဆေးလူသူတွေလာရောက်စစ်နိုင်ဖို့စတင်ဆောင်ရွက်နေပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
ကျွန်တော်တို့အခုလိုဟိုတူဝနာဘက်မှာလည်းကျွန်တော်တို့ဒီ test center ပေါ့နော်ဒါကလည်းကျွန်တော်တို့ rapid test kit နဲ့ကျန်းမာရေးဝန်ထမ်းတွေတန်တန်ရှိတဲ့ညီနာတွေကမြို့ပြန်ရလို့ပေါ့နော်ဒီ phone appointment နဲ့လာပြီးတော့ဖြစ်လို့ရမှာပေါ့နော်မတတခုလဲဆိုတော့ဒီတက်တဲ့ဒီနောက်တိုင်းဒါကအလုံးအတွက်တော့ဒါတော့အတိုင်းလေးပေါ့
လုံးလုံးစင်မှာတော့အများပြည်သူချ COVID-19 ဆန့်တန့်နိုင်မှုအကန့်အသတ်နဲ့သာရှိနေပြီးမဲ့လေနောက်ပိုင်းမှာတော့ယောဂါထိ ंछ ုပ်ရေးအတွက်တခြားစင်တာတွေမှာပါတိုးချဲ့သွားမယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်တနင်္လာနေ့အထိ COVID-19 စစ်ဆေးမှု 4,300 နီးပါးထဲမှာစုစုပေါင်းပိုးကူးဆက်ခံထားရသူ 2,900 ကျော်တွေ့ရှိထားတာပါဒီထဲက 1,000 ကျော်ဆေးရုံဆင်းသွားပြီဖြစ်ပြီးသေဆုံးသူစုစုပေါင်း 664 ဦးရှိပါတယ်ကူးဆက်ခံရသူတွေထဲမှာတော့ရန်ကုန်တိုင်းမှာအများဆုံးဖြစ်ပါတယ်ရှင်ထိုင်းနိုင်ငံနဲ့အရှေ့တောင်အာရှဒေသတွင်တခြားနိုင်ငံတွေအတွက်AstraZeneca ကစံတန်နေတဲ့ COVID-19 ကာကွယ်ဆေးထုတ်လုပ်ဖြန့်ချိပေးဖို့ထိုင်းနိုင်ငံကသဘောတူလိုက်ကြောင်းတနင်္လာနေ့မှာပဲဗြိတိန်နဲ့ထိုင်းအစိုးရတို့ကကြေညာပါတယ်။ထိုင်းနိုင်ငံမှာဖြန့်ချိမဲ့ AZD1222 လို့နာမည်ပေးထားတဲ့ကာကွယ်ဆေးအရေအတွေ့ဘလောက်ထုတ်မလဲဆိုတဲ့အသေးစိတ်ကိုတော့ဘန်ကောက်အခြေစိုက်ဗြိတိန်တန်ယုံကြေညာချက်ကဖော်ပြမထားပါဘူး။ငွေကြေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်လို့လည်းကြေညာချက်မှာမဖော်ပြပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလိင်ပိုင်းဆိုင်ရာထိပါတိုက်ခိုက်မှုတွေကိုစန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာတော့မဒိမ့်မှုတွေကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်အဖြစ်ပေးဖို့အစိုးရကအတည်ပြုလိုက်ပါပြီ။အမျိုးသားတစုကအမျိုးသမီးတဦးကိုတိုက်ခိုက်တဲ့ရက်စက်ကြမ်းကြုတ်တဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့သတင်းပတ်တွင်လူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်နိုင်ငံတွင်းမကျဉ်းနှံ့မှုတွေဖြစ်လာတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာမရိမှုကျူးလွန်ခံရသူတွေအတွက်တရားဥပဒေကြောင့်အရာစီရင်နိုင်မှုမရှိသလောက်ရှားတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုနေကြတာဖြစ်ပါတယ်ဒီလအစောပိုင်းကနောက်ဖြစ်ရတစ်ခုကတော့အနာယပါတီရဲ့ကျောင်းသားအဖွဲ့ဝင်တွေအုပ်စုဖွဲ့မရိချင်းမှုနဲ့ဆွဲချက်တင်ခံခဲ့ရတဲ့ဖြစ်ရပါဆန္ဒပြသူတွေကတော့ဒီတိုက်ခိုက်မှုတွေအတွက်ပြစ်ဒဏ်ပိုပြီးတော့ကြီးလေးစေဖို့နဲ့အမှုစီရင်ဆုံးဖြတ်မှုတွေပိုပြီးမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့တောင်းဆိုကြတာပါဝန်ကြီးချုပ်ရှိခါစီနာအစိုးရကတနင်္လာနေ့ကကြေညာချက်ထုတ်ခဲ့ပြီးမယ်လဲဆန္ဒပြပွဲတွေဆက်ပြီးရှိနေပါတယ်မရိမှုတွေကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်အဖြစ်ပေးမယ်ရေးယူမှုအစ်စ်ကအင်္ဂါနေ့မှာစတင်တက်ရောက်မယ်လို့လဲပြင်သစ်သတင်းအေဂျင်စီ AFP ကဖော်ပြပါတယ်။ဗ ပြန်နိုင်ငံအလဲပိုင်းဒေသမှာပြီးခဲ့တဲ့သတင်းပတ်အတွင်းမိုးတဲထံပြီးရေကြီးလာကြောင်းအနည်းဆုံးလူဆက်ခွန်ဦးသေဆုံးခဲ့ရသလိုလူပေါင်း1000နဲ့ချီပြီးဘေးလွတ်ရာရွှေ့ပြောင်းပေးချရာကြောင်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်ဒေသရင်းကရတဲ့ပုံတွေထဲမှာတော့ကွန်ထရိုင်းဒေသတွင်းခါရွှေအာလုံးနီးပါးရေကြီးနစ်မြုပ်နေပြီးထောင်နဲ့ချီတဲ့ဒေသခံတွေအတွက်စားနပ်ရိက္ခာထောက်ပံ့မှုလည်းပြတ ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆိုတော့ဒီနေ့ကတော့ဒီနေ့ပဲဆ
ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့အင်ကန်နေမနေ့ခင်သတင်းတွေကိုဒေါက်ခင်မြို့တဲ့နဲ့အတူတင်ပြပေးကြတာပါအခုကတော့သတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်မင်္ဂလာပါရှင်ရခိုင်ပြည်နယ်မှာတမတော်နယ်အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကြားပဋိပက္ခတွေအချိန်မြင့်တက်လာတာနဲ့အမျှအရက်သားတွေအပေါ်ညှတာမှုမရှိမစင်မကျင်တိုက်ခိုက်နေတာတွေ ရွာရီမီရှိုဖြက်စီးနေတာတွေနဲ့ပတ်သက်လို့တပ်တွေအထောက်အထားတစ်တွေစုဆောင်ထားတဲ့အစီရင်ခံစာကိုAI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့ကထုတ်ပြန်လိုက်တဲ့အကြောင်းတင်ပြပါမှာပါကျွန်မအင်ဂျင်နိုင်ပါရှင်AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အဲ့ဒီအစီရင်ခံစာမှာရွာအတော်များများမီးလောင်ကျွမ်းနေတာတွေကိုဂျိုးတုဆလောင်ကနေလှမ်းပြီးရိုက်ယူထားတဲ့ဓာတ်ပုံသုံးသက်ချက်တွေကိုရိုင်းတွဲကြုံခဲ့ရသူတွေကိုတွေ့ဆုံမေးမြန်းထားတဲ့တပ်တေကန်ချက်တွေရခိုင်ပြည်နယ်ကသတင်းမီဒီယာတွေကရရှိထားတဲ့ချက်လက်တွေပေါ်ခြေခံပြီးဖော်ပြထားပါတယ်ဒါပေမဲ့ဒီအစီရင်ခံစာမှာဖော်ပြထား ရဲ့အရေးလက္ခဏာမရှိတဲ့အပြင်အရက်သားတွေမှာလည်းစစ်ပေးတံကိုပြင်းပြင်းထန်ထန်ဆက်ပြီးခံနေရဆဲဖြစ်တယ်လို့AIဒေတာဆိုင်ရာလက်ထောက်ညွှန်ကြားမှုမင်းယူဟွားကပြောပါတယ်။ဒါပြင်မြန်မာစစ်တပ်ကဒီလိုအရက်သားတွေဆင်းရဲဒုက္ခရောက်နေတာတွေကိုလုံးဝလက်လျူရှုထားမှုဟာတုံ့လောက်စရာကောင်းပြီးအဆက်သိခံမဲ့တဲ့လုပ်ရပ်ဖြစ်နေကြောင်းဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံ Nare, Judu Dabuni, Koran Jongri Gare, Yakain Dai Nare, Tasu Jedi, a chat the name Madame Video Dabuniga, Pelauti, a ye babadale, Nemananga ye lila, Tongdani, Doctor Timon Dai, Mingaro.
Yetolo Gibari. Majan Ezro, Soso Abjome, the Dube, Diodoning and Mua Sapi, or Colon Wen, and Yanga the Bodu Nichet, Udema Yetu Talavi, Sude, the Boguha. A chicken Luku Yidi go. Lisa Lina Ba Melo. ตุปိုင်းแฉ่ๆกฤติกวะทาวิได้เฉินนี้โหยောက်ล่ะแต่ละก็จนตอนใต้ปีอ่ะถั่วปีอ่ะเนี่ยนะทองคุณเนี่ยตรงว่าสุยในงามอ่ะ85ไหนก็แล้วกว่าสิอะคุสุยเตีย 시간ลุกขึ้นยีเนี่ยตบอเตียกูดอมมาเป้ไงก็ก็สัสสัยยีมายีปาลาดาโกตึกปีรอตบอไม่ปอกตีเดอะผิดမျိုးนี่ตั้วตุยอ่ะแล้วตะเช็ดก็อ่ะถอกท้าบ่เนาะถ้าแลงาแลบ่มากวยปะนี่ดาตุยอ่ะยะไข่นอกป้ายกฤษณะเนี่ยปัดเสร็จปีเมมานายงานก็อศีเสร็จเปล่าแก่ดาอ่ะถอกท้าปะมาถอกท้าปะมาสุดแล้วเมมานายงานเปล่านี่ดาเนี่ยเหมียวอ่ะพี่ยาซวยหมู่มาเปล่าได้อ่ะถอกท้าตบอได้ဖြစ် ลูกขุนยีมาเปล่าได้อถอถาตบอได้ไม่เข้าบากว่าตะเลยลูกขุนยีมาไอ้ลูกขุนยีชูปอกขันยะเดสุดะลูฤเยค้าเดสุดะลูฤเยเปล่าสุขัดฉะกะอิมตะอเฉยซีดุติยะตะเฉปะวินติงกะดีลูจูหลนนาไนกะลาสุดะซัคคอนสเตชัลเอวิเดนซ์อะห่ากะตอตอดีอจีปาเด
ညီမစစ်တက်ရောရခိုင်လက်နက်ကိုင်ဖွဲ့ပါနှစ်ဖက်စလုံးကလူကိုတည်စေနိုင်တဲ့လက်နက်တွေအသုံးပြုကြပြီးဒါတွေကိုတတ်တည်ပြဖို့အပိုင်းမှာတော့တိတ်ကြီးမလွယ်ကူလှဘူးလို့အစင်ခန်းစာမှာဖော်ပြထားပါတယ်အထူးသဖြင့်ရခိုင်မြေပြင်အခြေအနေကိုမှတ်တမ်းတင်စုဆောင်ယူတဲ့ AI ရဲ့လုပ်ငန်းတွေအပေါ်မှာကန့်သတ်ချက်တွေရှိနေတယ်လို့အစင်ခန်းစာမှာဖော်ပြထားပါတယ်ရှင်ကျွန်တော်ဝင်းမင်ပါ
ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းတင်နှုန်းများလာတာအတွက်လက်ရှိထိန်းချုပ်မှုလုပ်ငန်းဘယ်လိုပြောင်းလဲနိုင်တာကိုစခင်ကျန်းမာရေးဝန်ကြီးအငြိမ်းစားနဲ့လက်ရှိကိုဗစ် -19 နောက်ဆက်တွဲကျန်းမာရေးတရားမှုအကြံပေးဖွဲ့ကောင်းဆောင်ဒေါက်တာဖေသက်ခင်ကိုမေးရမှာလက်ရှိအခြေအနေကိုအခုလိုစတုံးသက်ပြပါတယ
်လက်ရှိနေထားတော့ဖြစ်တာလည်းများတာပေါ့နော်အီရန်ကလည်းထိုက်လျောက်တော့လေဟိုများနေတယ်လို့ပဲပြောမှာဖြစ်တာများတာကတော့အရင်မတ်အတွက်မေးကိစ္စရင်းနဲ့မတူပေါ့လေအဲ့လိုကနေတယ်ဆိုတာကကျွန်တော်တို့က community transmission မရှိဘူးပေါ့နော်လူတို့ကမှပြန့်နှံ့ဖြစ်ပေါ်မှုကမရှိသေးပဲနေလိုင်းလိုအကြီးကြီးကျွန်တော်တို့မတွေ့ဘူးပေါ့နော်မတွေ့ပေမဲ့ကျွန်တော်တို့မသိနိုင်တဲ့လိုင်းပုံစံပြန့်နှံ့တဲ့ project ခိုင်ရနေတဲ့စံတူလုံးကိုရောက်တဲ့အခါမှာတယ်လို့မှအများဆုံးတော့ရောက်လာတော့ပေါ့နော်ရောင်းတော့ဘယ်လိုဒေတာများလဲဆိုတော့နော်လူရလည်းသိသိတယ်နော်တစ်ခက်ကလည်းနေမကောင်းတဲ့လူတွေပေါ့နော်အငငယ်ရကဆေးလာတူနေတယ်မရရှိယောဂသမား NCD စိတ်အများကြီးရှိတယ်ပေါ့ဒီအချိန်မှာ community spread ကဝင်လာတယ်ပေါ့လူလူကြမှာရက်ကတိထဲမှာနေနေလူကိုစက်ပြန်ပေါ်မှဖြစ်တယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီဖြစ်နှုန်းတင်နှုန်းထိချုံနေတဲ့အနေထားဆောင်ရွက်မှုတွေအပေါ်မှာရောဆရာဘယ်လိုသုံးသပ်မိလဲ
short term ရင်းနှီးကွန်တိန်းနာ exhaust ပေါ့နော်ဒီယောဂါကိုဖြစ်ပေါ်တဲ့နေရာမှာပဲထိချုံတဲ့ strategy ပြင်သုံးပါတယ်ဒီလဲဒါကိုပြင်သုံးရဲပဲရှိတယ်ပေါ့နော်အဲတော့ဒီ containment ဆိုရမှာအဆက်ဆက်ချင်းမှာယောဂါဖြစ်ပွားတဲ့လူနော် positive case ပါမဟုတ်ဘူးပေါ့တန်လျက်ရှိရင်ကိုဖေးုံတင်ထားတယ်ပေါ့နော်အဲပထမဆက်ကတည်းကကျွန်တော်တို့က quarantine မှာဒီ facility quarantine community quarantine ကိုထားပေမဲ့အဲနောက်ပိုင်းကျတော့အဖြစ်အပျက်ကျတော့ကျွန်တော်တို့မှာနည်းနည်းဝင်ပြီလာတဲ့သဘောတော့ရှိတာ။အဲဒါကြောင့်ကျွန်တော်တို့ကဒီ containment strategy ကလည်းရှိနေတယ်လုံထုံးလုံးလေးတွေကလုံပြီးလုံးဟန်လေးတွေအဖြစ်အပျက်ပြောင်းလာတဲ့ဟာတွေကတော့ရှိတယ်။ဘာလို့လဲဆိုတော့တစ်ဖက်ကလူနာရီရဲ့အသက်ကိုကယ်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ဂျမိုင်းကိုနန်းနေလို့ပိုတက်လို့ပြောရတယ်အရေးကြီးတယ်။ဖြည်းဖြည်းချင်းချင်းချောပထမတစ်ဆင့်ကတော့အနောက်မြားတွေကိုနော်၎င်းအနောက်မြားတွေကိုဒီနေ့နေရာလို့နေလိုက်အနောက်မြားစံတလူပါပဲထားရတယ်ခင်ဗျတို့မတင်ဘူးကွာ။အော်ဆေးရုံမှာလည်း14ရက်ထားတဲ့စာစီစီရဲ့ဟိုဂိုင်လိုင်းအရပေါ့နော်။ဆေးရုံမှာနေကောင်းနေပြီဆိုရင်17ရက်ရောက်မှာပေါ့ဆေးရုံဆက်ပြေးလို့ရတယ်။အဲ့ဒါကြောင့်မလို့တစ်ဖက်ကလည်း test ကတော့လုပ်တယ်တစ်ဖက်ကလည်းဆေးရုံတင်ရင်းမတင်ရင်းဘူးယောဂါရဲ့ပြဋ္ဌာန်းမှုနဲ့ပဲဆိုင်တာ။ဒါနဲ့ငနကမှာလို့စဉ်းတုံးနေကြတဲ့ဟာတွေပေါ့နော်။အိမ်မှာလည်းနေတယ်ရက်ကုန်ကဆောင်ဆောင်တယ်ပုံမှန်ဌာနကလည်းဖုန်းဆက်ပြေးမေးတယ်လို့အဲ့လိုချလိုချင်းဝါခေါ်ပြီးတော့ဆော့ပြီးတဲ့ဆေးရုံတင်တယ်ဟိုအောက်ဆီဂျင်လိုပြီးဆိုရင်တော့ဆေးရုံတင်တယ်ဘယ်တော့လဲပတ်ဆော့ဆီမီတာတိုင်းဒီဆက်တဲ့ငနရုပ်ရုပ်ပါ။ရမုပ်ပုံပုံစဉ်းတုံးနေကြတာရှိတာပေါ့နော်။ကျွန်တော်လည်းလည်းအဲ့လိုပေါ့။ဒီမဲ့ကဒီမဲ့ဒါပေမဲ့လည်းတဖြည်းဖြည်းတဖြည်းဖြည်းပြန်ပြီးစဉ်းစားမယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီချက်မရည်စတနာတစ်ခုတည်းပြင်ပေါ့နော်။တခြားထည့်သွင်းစဉ်းစားဖို့အချက်တွေရောရှိသေးလားဆရာ။ဒီရေရှည်အတွက်ရှိတဲ့ခါကြရင်လေ
။ချက်မရည်ကတနာဒီကြာလာလို့ရှိရင်ဘယ်လိုမျိုးပြဿနာဖြစ်လာလဲ။စီပါရီတိုင်းမှာဖြစ်လာနိုင်ကြရဲ့။ရှိတဲ့အတွက်တစ်ဖက်ကလည်းညံ့တာအောင်စဉ်းစားရတာပေါ့နော်။ဆောင်းမင်းတက်ကပြင်းတဲ့ solution တွေရှိနေတယ်။ total lockdown လုပ်ရလို့ရှိရင်ဒါကောင်းပါပဲပေါ့နော်။ဒါပေမဲ့လည်းဒီဘဝဤသစ္စာဒီရဲ့သဝန်ဤသစ္စာနောက်ဘူရမာလောက်တာဖြစ်တယ်ပိတ်ကံဆိုတော့ဒီတိုင်းဒီတိုင်းကိုအစားတောက်လိုက်ဖို့ဆိုင်တယ်ကျွန်တော်တို့ကတောင်တိုင်းတိုင်းလို့ပိတ်ပြီးဒီတိုင်းဒီတိုင်းအစားတောက်လိုက်ဖို့ပြောတယ်တကယ်တော့လက်ပြမှာဖြစ်နိုင်တယ်ပေါ့။နောက်တစ်ဖက်ကလော့ကဒေါင်းကိုမလုပ်ဘူးသူတို့လူတွေ့ချင်းတယောက်ချင်းကမတ်စတာရမယ်လက်ရှိရမယ်အလိုများစုရဲ့နေရာကိုမတော်ဘူးစတဲ့ဖြစ်ပေါ့နော်။ဒီကြလို့မင်းစမိုင်းဝန်ထမ်းတွေကိုဆောင်ရှောက်မင်း risk person တွေကိုဆောင်ရှောက်မင်းအတူတူရေဆောင်ရှောင်းအောင်ဒေါ်ကအခန့်ကြီးတဲ့လူတွေဆောင်ရှောင်းအောင
်ဟုတ်ကဲ့ဆရာဒီ container ကလည်းတဖြည်းဖြည်းချင်းသွားတဲ့နေရာမှာနောက်ဆုံး
ကာဝင်ကြီးဒီနော်ဒီကုထုံးကြီးချက်ချက်ပြန့်ပြန့်နဲ့တိတိယောက်ယောက်ထုံးနေတဲ့အချိန်ကာလမတိုင်ခင်မှာတော့မြင်းများစွာအတူရှင်တွဲနေတဲ့ရေးဒီနဲ့တင်သွင်းအောင်တဲ့ပုံရှိပါတယ်အဲဒီခါမှာသူ့ကြောင့်ခုမှတိကျဆန္ဒမှုအများကြီးမဖြစ်အောင်ခုနကကျွန်တော်ပြောတဲ့ strategy တွေပေါ့နော်ဒီလူတွေသူ့ကိုတိတိယောက်ယောက်ပြန်ပေးမယ်အဲ့ဘာတခုကလည်းဘယ်လိုရဲ့သဘောထားကတော့တလို့ရှိတယ်။ဘယ်တော့အတိုင်းတည်းသူ့လက်ပါပေါ်ရင်ဆောင်ရနိုင်တဲ့လက်တွေ့မှာသူတို့နဲ့ဒီပေါင်းတွေသူတို့ရဲ့ခံစားချက်ဒီစီရင်ဆို emotion တွေသူတို့ရဲ့ hopes တွေပေါ့ဗျာ။ဒါမျိုးကတော့ဒေချာတည်ရင်အားလုံးသူ့နှစ်ဖက်ပေါ့နော်။အစိုးရဘက်ကကျွန်တော်ရဲ့ဝန်ထမ်းတွေဘက်ကတော့ဘယ်လိုပြောမှာပေါ့နော်။ဒီလူတွေလက်ခံနိုင်တဲ့ဒီမြစ်စီမပရိပဒလမ်းကြောင်းကိုရွေးချယ်နိုင်ပြီးတော့ဆင်ကြဲပြီးတော့အတိအကျညှိနှိုင်းမှုအနည်းဆုံးနဲ့လေ့သွားနိုင်လိမ့်မယ်လို့ကျွန်တော်ဆိုနေတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုဒီစင်စင်သွင်းတဲ့ဖြည်းဖြည်းစုံစုံရှိရှိအတွက်ပါထည့်ဆင်ပြပေးတဲ့အတွက်ကျွန်တော်ဝမ်းမြမာ
မြန်မာနိုင်ငံမှာကိုရိုနာရောဂါပိုးကူးစက်မှုတွေတိုးနေပေမဲ့လည်းအော်တိုဘာလ12ရက်နေ့ကစပြီးရောဂါပိုးကာကွယ်ရေးအဆင့်အေအထိရအောင်ပြင်ဆင်ထားတဲ့ကုန်ကျန်းယူကုန်ကြောပေး လက်ခစာဆောင်ရွက်တဲ့ CMB စက်ယုံအလုပ်ယုံတွေအပါအဝင်စက်ယုံအလုပ်ယုံတွေကိုဘာကြောင့်ပြန်ဖွင့်ခွင့်ပေးတယ်လဲဆိုတာနဲ့အခြေအနေတွေဘယ်လိုရှိတယ်လဲဆိုတာကိုကျွန်တော်ငြိမ်းချမ်းကတင်ပြထားပါတယ်။ကိုရိုနာရောဂါပိုးကူးစက်မှုတွေများနေတဲ့အတွက်လူတွေကိုအိမ်ထဲမှာပဲနေဖို့သတ်မှတ်ထားတဲ့ရန်ကုန်တိုင်းအတွင်းမှာရောဂါပိုးမကူးစက်နိုင်အောင် Grade A အဆင့်အထိစီမံထားတဲ့စက်ယုံအလုပ်ယုံတွေကို COVID-19 ရောဂါကာကွယ်ထိန်းချုပ်ကူးသရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့ဆုံးဖြတ်ချက်နဲ့ပြန်လုပ်ခွင့်ပေးမယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအော်တိုဘာလ10ရက်နေ့ကအမိန့်ထုတ်ပြန်လိုက်တာပါ။ဘာကြောင့်အခုလိုပြန်ဖွင့်ခွင့်ပေးလိုက်တယ်လဲဆိုတာနဲ့ပတ်သက်ပြီး COVID-19 ရောဂါကာကွယ်ထိန်းချုပ်ကူးသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဒေါံစန်းစုကြည်ကပြည်သူကိုအစီအခံတင်ပြတဲ့အော်တိုဘာလ12ရက်နေ့မိန့်ခွန်းမှာအခုလိုပြောခဲ့ပါတယ်။
ဒီလိုလုံငန်းလည်းပနိုင်ဖို့အတွက်လုပ်တယ်ဆိုတာဟာအခုရေတို့တို့တင်မှာမကပါဘူးရေရှည်ကျမတို့နိုင်ငံရဲ့စီးပွားရေးအတွက်ကြည့်ပြီးလုပ်ရတာပါဒီလိုချိန်မှာကျမတို့ဆက်ယူနေအလုပ်ယူနေအထူးဖြင့်နိုင်ငံခြားကယင်းနှမြုံနှံမှုနဲ့လက်ပတ်နေတဲ့ဆက်ယူအလုပ်ယူနေကကြာကြာရပ်သွားရတယ်ဆိုလို့ရှိရင်ဒီယင်းနှမြုံနှံမှုတွေကဆက်ပြီးရကြမှာရမှာပါအဲ့လိုယင်းနှမြုံနှံမှုတွေဆုံးရှုံးသွားရတယ်ဆိုရင်ရေရှည်မှာကျမတို့ရဲ့စီပွားရေးကျမတို့ရဲ့အလုပ်သမားများရဲ့ဘဝကိုထိခိုက်နိုင်ပါတယ်ဒီတော့ဒါကြောင့်မလို့ကျမတို့ဆက်ရုံအလုပ်လုပ်မှာကိုမြန်မြန်ဆန်ဆန်ပြန်ပြီးတော့လည်ပတ်စီခြင်းပါတယ်ဒီလိုလည်ပတ်နိုင်ဖို့အဓိကကြတာကတော့ကျမတို့အလုပ်သမားများဟာတတ်မှတ်ထားတဲ့စီမံစစ်ကမ်းတွေအများနေရမှာဖြစ်ပါတယ်ဒီဆက်ရုံအလုပ်ရုံပိုင်ရှင်တွေမှာလည်းတာဝန်ရှိသလိုအလုပ်သမားတွေတူးချင်းတူးချင်းမှာလည်းပိုင်တာဝန်ရှိပါတယ
်အော်တိုဘာလ17ရက်နေ့မှာစက်မှုလုပ်ငန်းရှင်များကိုရည်ညွှန်းထုတ်ပြန်ထားတဲ့လိုင်းတရားဆက်မှုဆောင်စီမံခန့်ခွဲရေးကော်မတီရဲ့စာမှာတော့ကျန်းမာရေးဝန်ကြီးဌာနရဲ့စစ်ဆေးမှုကိုခံယူပြီး Grade A နဲ့ Grade B ရတဲ့ဆက်ယုံတွေကိုလုပ်ငန်းလိုအပ်ချက်တွေပြုပြင်ပြီးပြန်ဖွင့်ခွင့်ပေးမယ်လို့ရေးထားပါတယ်။ဒါနဲ့ပတ်သက်ပြီး Grade A နဲ့ Grade B ကွာခြားမှုတွေအကြောင်းကိုမြန်မာနိုင်ငံအထက်ကျုပ်လုပ်ငန်းရှင်များအသင်းအထွေထွေအတွင်းရေးမှူးဒေါ်ခိုင်ခိုင်နွယ်ကအခုလိုရှင်းပြပါတယ်
။အကြောင်းကြိုင်းလူ့မဝန်ကြီးဆရာနဲ့ကြားတဲ့သတင်းရတော့ Grade A က2000ကျော်ရှိတယ်လို့ကြားတာပေါ့နော်2200နီးပါးလောက်ရှိတာပေါ့2100ကျော်ပေါ့နော်လိုအပ်ချက်ကတော့ကျန်းမာရေးအတွက်လိုအပ်ချက်ကတော့အများကြီးရှိတာပေါ့လေနော်ဒီလိုအပ်ချက်တွေမှာပြည့်မီတယ်ပေါ့အားလုံးဆိုလို့ရှိရင်တော့ A ဟို category တွေဝင်သွားတယ်လို့ဒီလိုနားလည်ပါတယ်ဟုတ်ပေါ့အနည်းချင်းပြင်ဆင်ရမယ်ဆို B တွေဝင်လို့နားလည်ပါတယ်ပေါ့တော်တော်များများပြင်ဆင်ရမယ်အပိုင်းချက် C တွေဝင်လို့နားလည်ပါတယ်ဒါပေမဲ့အခုဒီတစ်ခေါက်ကျွန်တော်တို့နားလည်လိုက်တာကဟိုလုပ်ငန်းတွေအားလုံးကိုဟိုရန်ကုန်တိုင်းအစိုးရကလည်းပဲဟိုကျမတို့ကိုနှိုးဆော်ထားတာရှိပါတယ်ကိုယ့်ရဲ့လုပ်ငန်းတွေကိုအခုနကဒီ category level ပေါ့နော်လက်ခံနိုင်လောက်တဲ့အင်အဆင့်ဖြင့်ပြင်ဆင်ထားပါเนาะအဲ့တော့ဒီလိုပြင်ဆင်ထားတယ်လို့ကိုယ့်ကိုယုံကြည်မှုရှိတယ်ဆိုကျမတို့ဖွင့်လို့ရပါတယ
်ဇွန်လ25ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာပံရဲ့မြန်မာစီးပွားရေးလေးလာစောင့်ကြည့်ခြင်းအစီရင်ခံစာအရCOVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်မှာပြင်းထန်တဲ့တက်ရောက်မှုတွေရှိမှာဖြစ်ပြီး 2018-2019 တုန်းကမြန်မာစီးပွားရေးဟာ 6.8% ခန့်တိုးတက်မှုရှိခဲ့ပေမဲ့ 2019-2020 ခုနှစ်အတွင်းမှာတော့တိုးတက်နှုန်းဟာ 3.5% ခန့်တိုးမဲ့ရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကပ်ရောဂါကာလပြင်းပမဲ့ရွေးကောက်ပွဲမှာတက်ကြီးပိုင်းမဲဆန္ဒရှင်တွေအိမ်မှာနေရင်ကြိုတင်မဲ့ပေးနိုင်အောင်ရွေးကောက်ပွဲကော်မရှင်ကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါရွေးကောက်ပွဲမှာမဲပေးကြမယ်မဲဆန္ဒရှင်တွေကအသက်60နဲ့60အထက်ရှိသူတွေအနေနဲ့ဒီလ29ရက်နေ့ကနေနောက်လ5ရက်နေ့ထိအိမ်ကနေကြိုတင်မဲ့ပေးနိုင်အောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်နေတာဖြစ်ပါတယ်ကိုဗစ်ကပ်ရောဂါကူးစက်မှုအန္တရာယ်ကိုသတိထားဖို့လိုတဲ့တက်ကြီးပိုင်းတွေလူစုလူဝေးရှောင်ပြီးမဲယုံသွားစရာမလိုအောင်ပြင်ဆင်နေတယ်လို့လည်းမန္လေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးရှင်ဝင်းကပြောပါတယ်
။လိုက်ကောက်ပဲကော်မရှင်ဖွဲ့ခွဲတွေပေါ့ရင်းမောင်းတွေကိုတော့ကျွန်တော်ကိုဗစ် SOB 1တိုင်းပေါ့ဗျာ။မတ်စတူလက်အိတ်တို့ဆင်းကျေတွေဖောင်းပြီးသွားမှာပေါ့။ခဲပြေးကြလားလည်းမပြေမလဲနေနိုင်တယ်ဆိုတော့ဥပဒေလေးဥပဒေညွှန်ကြားချက်ကိုကျွန်တော်ကမေးရတာ။အဲ့ဒီမေးတဲ့အတိုင်းပေးမယ်ဆိုရင်လည်းသူ့အိမ်ထဲမှာသူစံတော်ပဲပေးဖို့သူပေးတဲ့မဲဆိုရင်မဲအိတ်ကိုကျွန်တော်စာအိတ်နဲ့လက်ခံပြီးတော့လေကုန်းနဲ့ထည့်သွင်းသွားမှာပါပဲ။ဟောကျွန်တော်ကောက်နေတဲ့ကျွန်တော်တို့မှလေးလာစောင့်ကြည့်သူတွေကိုယ်စလဲလောင်းတွေဒိုရီမို့သူ့ရဲ့ရေကောက်ပဲကိုယ်စလဲတွေခေါ်သွားမှာဗျ။ဘာမှသိရမှာရှိသူတို့ရှိပါပဲလုံပါပဲကွန်မရှင်အသုံးရောက်ပဲပါပါတယ်ဂျာနာကတော့သူကမြေကောက်ပွဲလုပ်ငန်းစဉ်ကျတာမှုဆွဲလိုက်မှုရှိမရှိစောင့်ကြည့်လေ့လာမယ် ကိုယ်တည်းတွေပေါ့ကျွန်တော်ကော်မရှင်နေနဲ့3ယောက်ပ
ါတက်ကြီးပိုင်းတွေအိမ်ကနေကြိုတင်ပေးဖို့အတွက်ကိုဗစ်ကပ်ရောဂါအဓိကကြုံနေရတဲ့ရန်ကုန်တိုင်းတွင်ကိုကိုကျွန်းကလွဲလို့ကျန်44မြို့နေနဲ့ရခိုင်ပြည်နယ်မန္တလေးတိုင်းအေရဝတီတိုင်းပဲခူးတိုင်းကမြို့နယ်တချို့အပါအဝင်စုစုပေါင်းမြို့နယ်80ကျော်သတ်မှတ်ထားပါတယ်ဒီလာနောင်ပိုင်းကဆလို့တက်ကြီးပိုင်းတွေအိမ်ကနေကြိုတင်မဲပေးခွင့်ရမယ်အစီအစဉ်နဲ့ပတ်သက်လို့အသေးစိတ်ညွှန်ကြားချက်တွေကိုတော့မသိရသေးဘူးလို့ရန်ကုန်တိုင်းဒေသကြီးလှိုင်တာရအနောက်ဖက်ပိုင်းမြို့နယ်ကော်မရှင်ဥက္ကဋ္ဌဦးကြည်ထေးကပြောပါတယ်
။ဟုတ်ကဲ့ဆောက်ကြိုတင်မဲပေးမယ်ပေးရမယ်ဆိုတော့ဟိုလက်ခံထားပြီးပြီပေါ့နော်။ဒါပေမဲ့ဘယ်လိုပုံစံပေးမယ်ဘယ်လိုလုပ်ရမယ်ဆိုတော့ညွှန်ကြားချက်တော့မထွက်သေးဘူးညီမ။အသေးစိတ်ကသူ့ project အသေးစိတ်ကမထွက်သေးဘူး။အဲ60လူကြီးရှင်တော့ပါတော့ကျွန်တော်တို့ဒီမှာပြန်ပြီးပြုစုရသေးတာပေါ့နော်။ဆက်လေးရင်းကြီးကပုံစံတုံးလက်ခံထားနေတယ်ဆိုတော့ခရင်ပိတ်လို့မရသေးဘူးပေါ့
။အသက်ကြီးရင်သူတွေအနေနဲ့ COVID ကူးစက်ခံရရင်စိုးရင်ရတဲ့အခြေအနေနဲ့ရင်ဆိုင်ရနိုင်တော့မို့ကြိုတင်မဲပေးနိုင်မှုစီစဉ်တာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအောက်တိုဘာ9ရက်နေ့ကကြေညာထားပါတယ်
။ဒီလိုအသက်60ကျော်တွေကကြိုတင်မဲပေးမယ်ဆိုလို့ရှိရင်ရွေးကောက်ပွဲနေ့မှာမဲယုံနေမှာသွားပြီးတော့မဲပေးမယ်လူတွေရဲ့အရေးအတွက်ကကြောက်တော့ပါ။ဒါပေမဲ့လိုအပ်တဲ့ကွာချမှုပေါ့နော်6ပေ6ပေကွာပြီးတော့လှုပ်ထားတော့တရားနည်းတော့ထိတွေ့မှုနေအောင်လုပ်နိုင်တဲ့ခါကြတော့ပို့ပြီးတော့ကျမတို့အားလုံးလူယုံမှာဖြစ်ပါတယ်ဒီပြည်သူတွေလူယုံမှုတဲ့လိုအပ်တဲ့ mask တို့ဒီ face shield တို့ပါဒါတွေပါတွေလည်းနိုင်ငံတော်ကနေပြီးတော့တာဝန်ယူပြီးတော့လုပ်ပေးပါမယ်ကျမရေးအရာလေကျမတို့ဒီနေ့60ကျော်ကြီးအတွက်ဟိုပို့ပြီးတော့စိတ်ချမှာဖြစ်ပါတယ်အဲ့ကျမလည်းအင်ကချူတင်မဲ့ပြလို့ရတာပေါ့
ရွှေကောက်ပွဲဥပဒေမှာတော့မဲဆန္ဒနယ်မြေမှာရှိနေပေမဲ့ကိုယ်တိုင်လာမဲမပေးနိုင်တဲ့အသက်အရွယ်ကြီးရင်သူတွေအနေနဲ့ကြိုတင်ဆန္ဒမဲလက်မှတ်နဲ့ဆန္ဒမဲပေးပိုင်ခွင့်ရှိပြီးသက်ဆိုင်ရာရက်ကွက်သုံးဟုတ်ကျေးရွာအုပ်စုရွှေကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်ပေးရမယ်လို့ဖော်ပြထားပါတယ်။နိုဝင်ဘာ၈ရက်နေ့မှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ကြမယ့်ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါရှင်။ကျွန်မမိသားပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာတမ်ဘရွန်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အကြတိုက်ပွဲတွေအရှိန်ရော့လာတာကြောင့်စစ်ဆောင်ဒုက္ခသည်တွေနေရက်ပြန်နိုင်ဖို့မျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါဒီကစမ်းပိုင်းလောက်ကစတင်ပြီးအစိုးရတမ်ဘရော်နဲ့ RCSS အကြဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ကြောင်မဲမြို့နယ်တောင်ပိုင်းမှာဒေသခံ3000လောက်ဟာရဲရွာတွေကိုဆွန့်ခွာပြီးဖုန်ကြီးကျောင်းတွေမှာတင်းရှောင်နေကြရတာပါဒါပေမဲ့လည်းဒီအပိုင်းအတွင်းမှာတိုက်ခိုက်မှုတွေရော့ပါလာတာကြောင့်စစ်ဆောင်ပြည်သူတွေနေရပြန်နိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကပြောပါတယ်
တိုက်ပွဲဖြစ်မဲ့အချိန်ကတော့ကျွန်တော်နေရက်တန်သွားပြီလို့ဆိုနေတာပေါ့နော်အရင်ကလက်နဲ့မကြတော့ဟာဒီနေ့လည်းဆိုရင်ဒီနေ့အတန်မထွက်လို့ဆိုတော့3ရက်မြောက်ရှိပါပြီပေါ့နော်3ရက်မြောက်ဒါပေမဲ့ဟို3ရက်ဆိုတော့မနေ့တနင်္လာညတော့ဟိုဘက်အရှိရညတော့ဆိုလို့ရှိရင်မြို့ပုတ်ဝင်းချင်မှာတော့ဟိုလုံးလုံးတစ်တိုင်းတော့ကြားရတာပေါ့နော်ဒါကတော့တစ်ဖက်တည်းပြစ်တဲ့အတန်လို့ကျွန်တော်ကယူဆရတာပေါ့နော်ဒုက္ခတွေကကျွန်တော်ထင်တော့3ရက်ဆိုရင်တော့
စစ်ဆောင်တွေဟာကြောင်မဲမြို့နယ်ပြည်တော်စုလမ်းမကြီးရဲ့တောင်ပိတ်ချမ်းကပုံဝိုးနားဆောင်ဟဲကွေကွမ်ဟင်းနောင်ကွမ်တောင်ထိပ်စတဲ့ကြီးရွာတွေကဘုန်းကြီးကျောင်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်ဒုက္ခသည်တွေကိုကူညီနေတဲ့နန်းခုံပရိုက်တာအဖွဲ့ကဦးဆိုင်ပူကလည်းစီရေးတိမမှုတွေရော့သွားပြီဆိုရင်ဒုက္ခသည်တွေနေရပြန်ဖို့တိုက်တွန်းမှာဖြစ်ကြောင်းအခုလိုပြောပါတယ်
တော်ပွဲတော့ငြိမ်နေပါပြီတကယ်လို့ဒါဒီတပ်ပေါ်တော့နေပြီးတော့ထုံးစစ်မစင်ဘူးဆိုရင်တော့ဒီတပ်ပွဲကပြီးဆုံးတယ်လို့ကျွန်တော်မှယူရအောင်ပါเนาะအခုချိန်မှာတပ်ပေါ်တော့ဟိုငိုးတကြောပါပဲရှိနေတဲ့အတွက်ဒီလူလူတွေကြောင်းကြမှုတော့ရှိပါတယ်အဲ့ဒါကြောင့်မို့ပါနှစ်ဖြာတော့တနေ့နဲ့နေ့တော့ပြန်လာနိုင်မယ့်အနေအထားရှိရဲ့ဘာဖြစ်လဲဆိုတော့နောက်ဆုံးတဲ့ကောင်းလာတော့တော့ချိန်သွားပြီဆိုတော့သူတို့ပြန်ဖို့နည်းနည်းတော့တိုက်တွန်းပေးရမှာပေါ့เนาะဘာဖြစ်လို့လဲပြောလဲဆိုတော့ဒီကိုဗစ်ကာလကြီးမှာတော့အဲ့တကယ်လို့ဒါဒီအဆမတင်လို့အဲ့ဒီမှာကိုဗစ် -19 တရားရောက်ရောက်ပါခဲ့တယ်ရှိတော့ဒီအရာကိုတင်းညာခက်တော့မှကြောက်လို့ဒါကြောင့်မဟုတ်ဘူးပြန်ခိုင်းမှဖြစ်ပါလား
ကြောင်မဲမျိုးနယ်ကမျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကလည်းတိုက်ပွဲတွေရပ်တန့်အောင်ဆောင်ရွက်ပေးဖို့ရှမ်းပြည်နယ်အစိုးရကိုတောင်းဆိုထားကြောင်းဦးဆိုင်ထွန်းဝင်းကဆက်ပြောပါတယ
်ကျွန်တော်တင်ပြတော့အဓိကတော့ကြောင်မဲမျိုးတင်းထဲမှာရှိတဲ့ဒီတိုက်ပွဲရှောင်တွေကိုအစိုးရရှမ်းပြည်နယ်အစိုးရနဲ့ပြက်ကြည့်မနေပဲနဲ့ဒီပုံရှင်ဆောင်ရွက်ပေးနိုင်ဖို့ကျွန်တော်တို့တင်ပြထားခြင်းဖြစ်တယ်တိုက်ပွဲငင်းအေးနိုင်ဖို့ဆိုတာကဒီရှမ်းပြည်နယ်အစိုးရနဲ့နောက်ဆုံးလုပ်နိုင်လို့ မလုံနိုင်ဘူးဆိုရင်တော့မှဟာတမရအတင်ပြတော့တမရတင်ပြပြီးတော့ဒီစိုက်ပွဲနဲ့ပတ်သက်ပြီးတော့ဆုံရင်းအောင်သူ့မှာလုံနိုင်တဲ့အနေထားရှိတာပေါ့နော်အဓိကတော့သူ့ရနေပြီးတော့လှုပ်ဆောင်ဖို့ပဲကျွန်တော်တို့တိုက်တော့တာ
ကျောင်းမဲမြို့နယ်တောင်ပိုင်းမှာညင်သက်ဆပြုတ်နေချိန်မှာပဲကျောင်းမဲမြို့နယ်မြောက်ဘက်ချမ်းမှာတော့တနင်္ဂနွေနေ့ကအစိုးရကြံ့မော်နဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA အကြတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတိုက်ကျော်ကပြောပါတယ
်မနေ့ကတော့ဒီကျောင်းမဲမြို့နယ်ထက်ကတောဆိုင်ရနဲ့ပန်ခါရကြမှာတော့တပ်ဖွဲ့ချီတွင်းမှုခဏလေးဖြစ်တယ်ဆယ်မိနစ်ဝန်းကျင်ဒီစစ်တပ်ကပန်ခါယွာဘက်ကနေကျွန်တော်ဒီရှိတဲ့ဘက်တော့ဆန်အထက်သားတောင်ရုပ်ပုံမှာဘုရားဘက်တလာတော့တက်ဝဲချီတွင်းမှုဖြစ်တယ
်ဒီတိုက်ပွဲမှာ TNLA ဘက်ကအထူးကြိုက်ကြဆုံးတာမရှိကြောင်းတစ်ဖက်ကအထူးအခိုက်ကိုတော့မသိရကြောင်းနဲ့အော်တိုဘာလအတွင်းမှာတမ်ဘော်နဲ့ TNLA ရဲ့ကြားတိုက်ပွဲအနည်းဆုံး၁၂ကြိမ်တော့ဖြစ်ခဲ့ကြောင်းပြောပါတယ်တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတခြားအတည်ပြုချက်မရသေးသလိုတမ်ရော့ဘက်ကသတင်းထုတ်ပြန်တာလည်းမရှိပါဘူး။ကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်
။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်တရားမဝင်နေဆက်ချက်ကြောင့်ဝင်လာနေတဲ့တရုတ်နိုင်ငံသားတွေကိုဖမ်းဆီးမိနေတာပြီးခဲ့တဲ့လကစလို့90လောက်ရှိနေပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ဆမမအေးမှာပါ။ကပ်ရောဂါကြောင့်သေဆုံးမှုတွေကူးစက်မှုတွေဆက်လက်မြင့်တက်နေချိန်မှာပဲမြန်မာနိုင်ငံမှာရောက်ရှိနေကြတဲ့တရုတ်နိုင်ငံသားတွေဟာထိုင်းနယ်ဇက်ကိုတရားမဝင်ဖြတ်ကျော်ပြီးဝင်လာနေကြတာပါ။ပြီးခဲ့တဲ့လကစလို့ထိုင်းနိုင်ငံချင်းမိုင်နယ်ဆိုင်နဲ့မဲဆောက်မြို့တွေမှာဖမ်းဆီးမိတဲ့တရုတ်နိုင်ငံသား90တဲ့မနည်းရှိနေတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲချင်းမန်မြို့မှာဖမ်းမိခဲ့တဲ့တရုတ်နိုင်ငံသား19ဦးဟာဆိုရင်လေမြန်မာနိုင်ငံမြောက်ပိုင်းမြို့ကနေထိုင်းနိုင်ငံမဲဆောက်မြို့ကိုတရားမဝင်ဝင်ရောက်လာခဲ့ကြသူတွေဖြစ်ကြောင်းကိုလည်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားတာပါထိုင်းနိုင်ငံကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာနေတဲ့တရုတ်နိုင်ငံသားအများစုဟာမြန်မာနိုင်ငံနေဆက်မြို့တွေကလောင်းကစားနဲ့ကက်ဆီနိုတွေအွန်လိုင်းစီးပွားရေးလုပ်ငန်းတွေမှာလုပ်ပိုင်နေကြသူတွေဖြစ်ကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကနေဆက်တွေမှာလုံခြုံရေးတိကျက်ထားတဲ့ကြားကတရုတ်နိုင်ငံသားတွေတရားမဝင်ဝင်ရောက်လာနေတာဖြစ်ကြောင်းကိုလည်းချင်းမိုင်ခရိုင်အမှတ်၅ဒေသရဲမှူးကြီးပရာချော့ဝမ်ဆုတ်ကသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်
တရားမဝင်လမ်းကြောင်းတွေအများကြီးရှိနေတဲ့အတွက်ဒီလမ်းတွေကနေသူတို့ခိုးပြီးတော့ဝင်လာနေကြပါတယ်ကျွန်တော်တို့အနေနဲ့ဖမ်းမိတဲ့နိုင်ငံသားတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးတာတွေကျန်းမာရေးအရကိုဗစ်ကပ်ရောဂါစတဲ့စစ်ဆေးမှုတွေလုပ်ပြီးသက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့ပေးနေပါတယ်အခုဖမ်းမိသူတွေအားလုံးကိုကပ်ရောဂါပိုးတွေပါလာမပါလာဆိုတာကိုအဓိကစစ်ဆေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါထိုင်းရနာပိုင်းတွေကတော့အခုလိုမြန်မာပြည်ဘက်ကနေအထောက်ထားမဲ့ဗီဇာသက်တမ်းကုန်တရုတ်နိုင်ငံသားတွေကိုလိုအပ်တဲ့စိတ်ဆင်မှုတွေလုံဆောင်ပေးပြီးတရုတ်နိုင်ငံတိုင်ယုံနဲ့ဆက်သွယ်ပြီးနိုင်ငံရင်းကိုပြန်ပို့ပေးနေတာပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကပြည်နယ်မလာအောင်နေဆက်တွေကနေမှလုံခြုံရေးတင်းကျပ်ထားချိန်မှာမြန်မာနိုင်ငံဘက်ကနေပြန်လာသူထိုင်းနိုင်ငံသားတချို့မှလည်းကိုဗစ်ကပ်ရောဂါကူးစက်နေကြောင်းမကြသေးခင်ကပဲအတည်ပြုထားပါတယ်ရှင်ဂျပန်မအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ထူထူရွေးကောက်ပွဲနှိကက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ဆင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9နာရီထုတ်လင်းတဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။မြန်မာနိုင်ငံမှာဖိနှိပ်မှုလူမျိုးရေးဘာသာရေးခွဲခြားမှုအခြေအနေအောက်ရိုဟင်ဂျာတွေဆက်ပြီးနေရဆဲဆိုတဲ့ကောင်းစဉ်နဲ့ United Press International Online သတင်းမဂ္ဂဇင်းမှာ Thomas Masiker ရေးသားထားတဲ့စာမကိုအရင်ဆုံးတင်ပြမှာပါမြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစု3,300လောက်ဟာညစ်ပတ်ပေးကြံနေတဲ့အမိုးမပါတဲ့အကျဉ်းစခန်းတွေမှာဆက်လက်ထိန်းသိမ်းခံထားရတဲ့အခြေအနေဟာလူသားမှုအပေါ်ရာဇဝတ်ကျူးလွန်မှုဖိနှိပ်မှု အပတိုက်ခွဲခြားဆက်ဆံမှုစတဲ့နိုင်ငံတကာရာဇဝတ်မှုတွေကိုမြန်မာအစိုးရကကျူးလွန်နေတာဖြစ်တယ်လို့ညူရော့ချေဆိုင်လူခွင့်ရေးဆောင်ကြီးရဲ့ဖွဲ့အရှာဒဗျူကကြာတာပတိနေ့ကဆင်ခန်းစာထုတ်ပြန်လိုက်ကြောင်းအစာချီရေးထားပါတယ်။အစင်ခန်းစာထဲမှာအဆုံးရှိအမိုးမပါတဲ့အကျဉ်းစခန်းမျိုးတိစောက်ထားတဲ့စခန်းပေါင်း22လေးခုအကြောင်းဖော်ပြထားပြီးလူတွေအတွက်နေထိုင်ဖို့မတင်တော်တဲ့စခန်းတွေမှာနေန ကျန်းမာရေးအခြေအနေဆိုးရွားနေတယ်လို့လဲဆိုပါတယ်ဒီလိုအခြေအနေတွေမှာစကန်တွေကိုဗစ်-19ကပ်ရောဂါကူးစက်ဖို့ဖြစ်နိုင်ခြေရှိနေပေမဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်စကန်တွေမှာရောဂါကူးစက်မှုမရှိဘူးလို့ထုတ်ပြန်ထားကြောင်းအစီရင်ခံစာရေးသားသူဘော့ချနာကပြောကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00 ကနေ 9:00 အထိနဲ့ ည 9:00 ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00 ကနေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တော်တာရှင်များရှင်ကျွန်မတင်ပြထိုက်ပါ COVID-19 ကာလအတွင်းနိုင်ငံတွင်းကကုန်စည်သယ်ယူပို့ဆောင်ရေးအချက်အချာဒေတာတိုင်းမှာ အဝေးပြေးကုန်ကားကြီးတွေနဲ့ရင်ကျောပိတ်ဆို့နေပါတယ် COVID-19ကင်းရှင်းကြောင်းဆေးစစ်အတည်ပြုချက်ရဖို့ကရင်းနှီးချီဆောင်ဆိုင်ကြရတဲ့အချိန်မှာဒေတာအသီးသီးရဲ့ကိုနီးကိုဟန်နဲ့စားရွက်နေတဲ့စီမင်းစည်းကမ်းသစ်တွေကိုမတိကြတဲ့အတွက်လဲခရီးစဉ်အတွက်ကြိုပြီးတော့မပြင်နိုင်ဖြစ်နေကြပါတယ်ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်
ပြည်မှာလက်ဆက်မူးစင်မှာပန်းတီးတင်ထားတဲ့ကုန်ကားကအစင်းနဲ့ဖြစ်နေပါပြီ။ဒါပေမဲ့ပြီးမှာကြီးဘက်ကိုမောင်းလာရမယ့်အချိန်ကိုတူတူအတွက်တော့ရှေ့ဆောင်မရေရာမှုတွေကမူးစဲတရ9000ကနေစပြီးတွေ့ပါပြီ။ကားကဝတင်ပြီးသွားပြီ။ကားကဝတင်ပြီးသွားပြီမလက်ခံကြရင်ကားထွက်လာမှာဆိုတော့ကျွန်တော်တို့ကဆေးရမဆေးရသေးဘူး။ငါးမိုင်ရောက်မှဆေးရမယ်ဆိုတော့ကားတခါတန်းအောင်မှာကားတန်းအဲ့မှာငါးမိုင်
ပေါ့နော်ကိုတင်တဲ့ရန်ကုန်ဆိုရန်ကုန်ရောက်သွားမယ်မန္တလေးဆိုမန္တလေးရောက်သွားမှာပေါ့ဒါဆက်မကောင်းဘူးဆိုရင်တော့သူတို့ဒီကကုန်တယ်ရင်းနဲ့တခါတိမ်မှုရင်းနဲ့တခါစကားပြောအောင်မှာပေါ့
ဟိုဒီ9မိုင်မှာစစ်တော်ရောဘလောက်လောက်စောင့်ရပါသလဲ
ကျွန်တော်တို့အဲ့အဖွဲ့တွေကတော့စမ်းတဲ့လူတွေကတော့ဒီ3နိုင်လောက်ကဂျူတီရတာတဲ့6နိုင်ခွဲစီကိုအဲ့စစ်တဲ့နေရာကိုမရောက်သေးဘူးတဲ့ကာကြီးကွင်းနေရာကိုအဲ့9မိုင်ကွင်းနေရာကိုမထွက်ရသေးဘူးအဲ့လိုပြောတယ်
ထက်တဲ့မျိုးတွေမှာရောပြန်စစ်ဖို့လိုပါသေးလ
ားအမျိုးမျိုးရောမာပြောနေကြတာပဲသူတို့စစ်ခိုင်းတဲ့နေရာဆက်ပြတ်မှာပေါ့တလေဖိဖို့တဲ့တခါလေးတက်လာတော့သူတို့တိုင်းတစ်ခုပြည်နယ်တစ်ခုအဲ့လိုမျိုးခြားသွားရင်ကွာအဲ့လိုမျိုးတခါစစ်ရအောင်မယ်ဆိုတဲ့ဟာလဲကြားနေတယ်ကျွန်တော်တို့အရှိရဒီလိုအဲ့လိုသူတို့တွေမူမထုတ်ခင်တော့အရှိရသွားနေတဲ့ကားတွေကတော့ဒီကနေ့တခါစစ်သွားတာ ਨੇ ไอ้ดูโอ้บางวีโอ้บางวีเข้ามาบอกจะรู้ว่าไม่มีนั่นเลยอ่ะไอ้ที่มาตะการที่มียังงูยักษ์ตัวละอะไรยังงูที่มันเสียดอู้ไอ้เสียใจใส่ก็จ่ายยากเลยอู้เจ้าตัวเลยตัวเราอู้ตะเขาก็ตัวมันจี้อะไรตัวเป็นมิวเป็นได้มาตะการทัศน์เสือมาเลยตัวเราไม่ดีอู้
โอเคเอ้อกูตุตุรุโลที่ยินมองนี่ยินซ้วยนี่แหละตูดิกงติงกาซ้วยนี่แหละตูดิเบญุมาบาโลอ่ะเมดีโลโหซี้ซี้อ่ะเมสุดะตะดิ้นหยอกดอบลูยะบาดะเลย
เอ้เจนเราบลูมาไม่อยากอูดิ Facebook ก็เวจี้ดิรอ Facebook ก็เวดิเนเนปะปาไอ้โลမျိုးบ่ตะดิ้นตะเตะจ้าดาเวเจนเราไอ้ซี้อ่ะตั้วနေတဲ့လူတွေကတော့ဟိုခုနေရာမှာတခါပဲဆက်လိုက်တယ်အဲ့ဒါပြီးရန်ကုန်ရောက်သွားတာပြယုံမဲအဲ့လိုမျိုးမသိရသေးတဲ့ကာသမားတော့ကာတန်းရတယ်တဲ့၃-၄ရက်လောက်ကာတန်းရတယ်တဲ့ကျွန်တော်ရှိရကားကြီးကတော့အဲ့လိုတည်နေမရခင်ကသူတို့ကဘာသေးစာရွက်စာသားမှမပါဘဲနဲ့ဆင်းသွားကြတော့အဲ့ဘာပွေးမှာ၃-၃ရက်တန်းရတယ်တဲ့ကားဟုတ်တဲ့
ကိုဗစ် -19 ကာလတစ်လျှောက်လုံးမနာသေးပဲတောက်လျှောက်ကားမောင်းနေတဲ့ကိုတူးတူးတို့လိုလူတွေကမျိုးတိုင်းရွာတိုင်းကယောဂါကာကွယ်ဆန်ရစီမျက်စီကန်းတွေကိုတဆင့်စကားတဆင့်နားနဲ့စုံစမ်းနေရတယ်လို့ပဲအဓိကကတော့လူမှုကွန်ရက် Facebook ကိုအထားရပါတယ်။စီမျက်စီကန်းတွေကအချိန်နဲ့တပြေးညီအပြောင်းလဲကလည်းရှိပါတယ်။ COVID-19 ဒီကြော့ပြန်ဖြစ်လာခြင်းကဆက်လို့ကုန်ကားဆွဲတာရပ်ထားတဲ့မန္တလေးကကိုရွှေသွေးကတော့ကားပြန်ဆွဲဖို့အတွက်စနေနာနေပါတယ်။ဒါပေမဲ့သူလည်းတိတ်တော့ရေးရရရတည်တည်ချာချာမတည်သေးပါဘူ
း။ဟိုရမဲတွေမှာတောင်းဆက်ဆက်တာပေါ့ဆက်လိုက်တဲ့ခါကျတော့ကားတွေကဟိုထောက်ခံတာပါမှာသွားရမယ်ဗျာအခုကြတဲ့ခါကျတော့ဟိုစမ်းတက်တဲ့အနေနဲ့အလုပ်ပြီမယ်ဆိုတော့ခုသွားလို့တော့ရနေပြီပေါ့လေသွားလို့တော့ရနေပြီမယ်ဆိုတော့အဲဘာလို့ကဘန်ဒလီအထွက်တဲ့လူဆိုလို့ရှိရင်အစားအတော်တို့ဒီဟိုဒေသနာရုံးတွေမှာလုပ်လို့ရတယ်လို့စစ်လို့ရတယ်ပေါ့သူကပြောထားတာပေါ့နော်ပြောထားတယ်ဆိုမှအခုကုန်တင်ပြီးထွက်မယ်ဆိုလို့ရှိရင်ဟိုစစ်ဖို့ပေါ့ခုမန္တလေးမှာနားထားတဲ့လူတွေသွားစစ်မယ်ဆိုလို့ရှိရင်သွားမေးတဲ့ခါကျတော့သူကဟိုရန်ကုန်ဆိုရင်ရန်ကုန်မှာချရမယ်ပန်းစာတို့နော်ပန်းစာရဲ့ပြီးကြတဲ့ခါကျတော့ဒီဒိဟွာရဲ့ပါမသူကစစ်စစ်ပြီမှာပေါ့ဘာလို့လဲဆိုတဲ့ခါကျတော့တဲ့သူတို့ကဟိုပေါ့တချို့ကြတယ်အဲ့လိုမျိုးပဲနဲ့ဒီအဖေးစစ်ပြီးတာဆိုတဲ့ခါကျတော့လာပြီးစစ်လို့ပါတဲ့သူကတော့အဲ့လိုပြောတာပဲ
အယောင်းဝယ်အချက်အချာရန်ကုန်ပြည်နောက်ပွဲရုံဝင်းမှာအခြေစိုက်တဲ့အဝေးပြေးကုန်စီပို့ဆောင်ရေးလုပ်ငန်းရှင်များအတင်ဥက္ကဋ္ဌဦးကျင်သိန်းကတော့လက်ရှိရန်ကုန်ကကုန်ကားအထက်ကပုံမှန်ထက်၃ဘုံ၃ဘုံလောက်ပဲရှိပေမဲ့ကုန်ကားတွေတန်းစီပြီးရင်ကျော်ပိတ်ဆို့နေတာကကိုဗစ် -19 ဆေးစစ်ဖို့စောင့်နေကြရတာကြောင့်ဖြစ်ပြီးနေ့စဉ်ဆေးစစ်တဲ့ပမာဏကလိုအပ်ချက်ရဲ့10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ပြောပါတယ်။ကိုဗစ် -19 ဆစ်ဆေးချက်တက်တန်းတူတာကလည်းပြဿနာတစ်ခုလို့ဦးကျင်သိန်းကပြောပါတယ
်။နောက်ကတော့ထုတ်ထားတဲ့ SOP တွေမှာ82နာရီလောက်ပါတယ်။82နာရီပေါ်ကျောင်းကုန်ပြင်ပြီးတော့ဒီမှာဆေးစစ်တဲ့တည်းရက်ကုန်ပါပြီ။အဲဒုတိယတရက်ကနေဆိုတော့တခါစပြီအဲ့တော့ဒီမှာလမ်းပေါ်တော့ရောက်မှုတက်ကိုကျွန်တော်တို့ဒီကားလုံးကဆေးစစ်တဲ့ကားလေဆေးမစစ်တဲ့ကားကြီးကြားထဲမှာတန်းစီရတော့ဩဒီမှာနေလဲတရက်လောက်ပုတ်သွားကြတော့ဘိုးမကိုအဆင်မပြေဘူးဟိုတကယ်တော့ဖြစ်တင်တာဝါခွေပဲရန်ကုန်နေပြီးတော့သွားကျင်တဲ့ဒေသကိုပုတ်ထပြီးရင်ဒီရဲ့ဆက်ဆက်ရဲ့မတားတတန်းကုန်ပါပြီအဲ့နောက်ကအဲ့နေရာကိုကုန်ချပြီးတော့ပြန်ထွက်လာရင်အဲ့နေရာပြန်ဖြစ်လာတယ်ဒီလိုပဲဖြစ်နေတာ
နိုင်ငံတော်မှာကုန်တင်ကားကြီးတွေနေဖြတ်ခွင့်မရပဲကိုဗစ် -19 ဆစ်ဆေးဖို့တန်းစီစောင့်ဆိုင်နေကြရတာဟာဆိုရင်တချို့ဆိုရင်ရက်နဲ့ချီကြာမြင့်ပါလေတချို့လမ်းတွေမှာဆိုရင်ကားသမားတွေအတွက်ညအိတ်နားခိုဖို့အစားအသောက်ရဖို့ပါအခက်အခဲဖြစ်တာကြောင့်အသင်းအဖွဲ့တွေကစားနပ်ရိက္ခာလိုက်ပြီးတော့ပို့နေရတဲ့အခြေအနေမျိုးတွေလည်းဖြစ်နေပါလေကုန်ကားစားထွက်ဖို့အတွက်ခွင့်ပြုချက်ဖြစ်တဲ့ COVID-19 ဆစ်ဆစ်ဖို့ကကျန်းမာရေးဝန်ထမ်းမလုံလောက်သလိုအပြည့်အဝလုံနိုင်စွမ်းလည်းမရှိသေးပါဘူး။အဲ့ဒီအခြေအနေမှာ COVID-19 ကင်းရှင်းကြောင်းဆစ်ဆစ်ထောက်ခံချက်တက်တန်းကလည်းတူနေပါတယ်။ဒါ့အပြင်တချို့ဒေသတွေမှာတော့ COVID-19 ကင်းရှင်းကြောင်းဆစ်ဆစ်ချက်ပါတီဖြစ်စီမပါတီဖြစ်စီကွာရန်တီးဝင်ရမယ်ဆိုတဲ့စည်းကမ်းမျိုးကလည်းရှိနေပြန်ပါတယ်။မူဆယ်ကနေပြည်မာကြီးတဲ့ကိုကုန်ကားမောင်းလာမဲ့ကိုတူတူအတွက်တော့ဘယ်ဒေသမှာဘာလုပ်ရမလဲဆိုတာတိတိကျကျမသိပါဘူး။ရောက်တဲ့အရက်မှာစီမင်းစီကံထိမ့်သိမ်းဆောင်ရွက်သူတွေရဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်ဖို့ကတော့အဆင်သင့်ရှိနေပါတယ်။
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ။ကိုဗစ်ကယောဂါကြောင့်လူအများစုကယောဂကူးနိုင်တဲ့နေရာတွေနဲ့ဝေးရာမှာရှောင်နေကြချိန်မှာလက်တွေ့အခြေအနေကိုသိအောင်တည်ပြနေကြရတဲ့သတင်းတောက်တွေကတော့ယောဂပိုးကူးနေသူတွေရှိတဲ့နေရာမျိုးစီတကူတကသွားပြီးတည်ရယူကြရပါတယ်။အကြောင်းအရာတစ်ခုကိုစာနဲ့ရှင်းပြနေကြမလို့ပဲပုံမြင်လိုက်တာနဲ့နားလည်သဘောပေါက်သွားအောင်တင်ပြနေကြတဲ့ဓာတ်ပုံသတင်းတော့တွေဆိုရင်လေတန်တရားလူနာအတီးပြုတ်လူနာတွေကိုတီးခြားခွဲထားတဲ့နေရာမျိုးအထီးသွားပြီးတော့ဓာတ်ပုံရိုက်ယူသတင်းတင်ပြနေကြပါတယ်ကိုယ်တိုင်ယောဂပိုးမကူအောင်အကာအကွယ်တွေဝတ်ဆင်ပြီးဓာတ်ပုံရိုက်ရတဲ့ညူးတော်တော်အတွေ့အကြုံတွေကဘလောက်ထူကြပါသလဲရန်ကုန်မြို့ကဓာတ်ပုံသတင်းတော့ကိုရဲအောင်သူပြောပြတာကိုနားထောင်ကြည့်ရအောင်ပါရှင်
။ညူးညောင်းညူးညောင်းပဲဆိုတော့တယောက်နဲ့တယောက်တော့မတူနိုင်ဘူးပေါ့နော်။ဒါပေမဲ့ကျွန်တော်တို့ဒီဟိုဟာ journalist တယောက်အနေနဲ့ဆိုရင်တော့ကျွန်တော်တို့ပုံမှန်ထပ်ပို့ပြီးတော့ကျွန်တော်တို့ကဟိုပို့ပြီးတော့ဟိုကာကွယ်မှုတွေအများကြီးပို့လို့ရတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကလူအများကြီးနဲ့တွေ့နိုင်တယ်ဆက်ဆံနိုင်တယ်သူတွေဖြစ်လာတယ်ပြီးတော့သတင်းရှိပြီးဟေ့ဆိုကျွန်တော်တို့ထစ်ခနဲ့သွားရတော့မယ်ဟေ့ဆိုတဲ့အနေအထားမျိုးဆိုတော့ကျွန်တော်တို့ရှိမှာပုံမှန်တက်ပို့ပြီးတော့ခီယူဆိုင်နေရတဲ့ဟာမျိုးတွေအများကြီးရှိတော့ပေါ့ဥပမာပြင်ကျွန်တော်ကားဝုံကကျွန်တော် PP ဝစ်စုံလေးအပြည့်ထားတာမျိုးတော့လည်းကောင်းဘယ်တော့တော့မတ်တို့လက်အိတ်တို့ပေါင်းယူသွားလို့မျိုးတော့လည်းကောင်းကျွန်တော်တို့ဒီပေါင်းပြီးပါဟန်ချေအောင်ပြန်ချိတ်ကလေးနဲ့ဆွဲသွားလိုက်လေပါကျွန်တော်ဆိုရင်အဲ့လိုမျိုးဘယ်ပါလေးပဲရိုက်ရိုက်ဘယ်ပင်ရပဲတော့တော့အဲ့လိုမျိုးပေါ့အရင်ကတော့နီးကပ်ရိုက်တဲ့ဟာမျိုးတွေကတော့ကျွန်တော်တပုံဆရာတွေတော်တော်များများလောက်ကြတယ်ပေါ့နော်။ဘာဖြစ်လို့တော့နီးကပ်ရိုက်မှပို့ပြီးအားရတယ်လို့လည်းခံစားရတယ်။ပို့ပြီးတော့ရုပ်ကပို့ပြီးတောက်ဝင်လောက်ရှားတယ်လို့လည်းခံစားရတာပေါ့။ဒါပေမဲ့အခုလိုချိန်မျိုးမှာတော့ကျွန်တော်တို့နီးကပ်ရိုက်ဖို့ဆိုတော့ကျွန်တော်တို့အများဆုံးတက်နိုင်လောက်ရှောင်းတယ်။ဘာဖြစ်လို့ဆိုတော့တောင်မဲလူတစ်ယောက်ကိုတောင်မဲလမ်းပေါ်မှာလူတစ်ယောက်သွားနေတယ်မှာတပုံရိုက်အောင်ကျွန်တော်တို့နီးကပ်ပြီးတော့တော့ပဲ3ပြီခွာတောင်မဲ6ပြီခွာတော့ပြီးတော့တပုံရိုက်ဖို့ရှိဖို့ပဲ။ပို့ပြီးတော့စူးစမ်းလာတာပေါ့နော်အဲအဲ့ဒါတော့တောင်းလဲမှုကြီးအများကြီးပါပဲ
ကိုလုံးပဲ assignment နေပေါ့နော်အရင်ဒီလိုကိုဗစ်ဖြစ်ဖြစ်ဘူးဆိုလို့ရှင်တော့လွယ်လွယ်ကူကူသတင်းအကြောင်းအရာတစ်ခုပေါ်ရဲဆိုရင်လွယ်လွယ်ကူထားသွားပြီးတော့ဒီသတင်းကိုဓာတ်ပုံရိုက်လိုက်တာမျိုးအရင်အချိန်တွေတုန်းကဆိုရင်တော့ဟိုလုံးလို့ရတယ်လေအခုအချိန်တွေမှာရောအဲ့လိုမျိုးတနေရာကိုသွားမယ်ရရမယ်ဆိုရင်ကို့အတွက်ကစဉ်းစားစရာဖြစ်လာလားဟာသွားတဲ့ရဲ့လားဒါလုံးတဲ့ရဲ့လားဒီပုံရိုက်တဲ့ရဲ့လားဆိုရဲစဉ်းစားမှုမျိုးတွေရောဖြစ်လာလားရှင်
အဲ့တော့အများကြီးဖြစ်လာရဲပေါ့နော်အများကြီးဖြစ်လာရဲဆိုတော့ကျွန်တော်တို့ဒီကိုဗစ်ကာလဖြစ်လာတဲ့အချိန်မှာလည်းကျွန်တော်တို့ဒီတရင်နောက်ဒီအားလုံးကျွန်တော်ထင်ပါတယ်တက်ဆိုင်ရာတရင်ဌာနအားလုံးကလည်းတက်ဆိုင်နဲ့ဟိုဟိုညွှန်ကြားချက်တွေ instruction တွေထွက်မယ်လို့တော့ကျွန်တော်လည်းထင်ပါတယ်ကျွန်တော်တို့တူနေလဲထုံတိတော့အောင်ပေါ့နော်ကျွန်တော်တို့ instruction တွေတွေမှာလည်းပါတယ်ပေါ့ကျွန်တော်တို့မလိုအပ်ဘဲနဲ့အပြင်မထွက်ဘဲနဲ့ရိုက်တဲ့ဟာမျိုးမလုပ်ဖို့တော့ကျွန်တော်တို့ရှင်းနေမှာလဲပါလာတာပေါ့နော်။ဟောဆိုလိုတဲ့သဘောမျိုးကအခုချိန်မှာကျွန်တော်တို့ဒီ economic ပုံကကျွန်တော်တို့ဒီဘဏ္ဍပိုင်းရိုက်ပြီးသွားပြီဟေ့ဆိုတဲ့အချိန်ကြောင့်ညနေပိုင်းကဆက်ပြီးတော့ economic ပုံရိုက်တာမျိုးတွေကျွန်တော်တို့မလုပ်တော့ဘူးပေါ့နော်။အဲတော့သတင်းတစ်ခုဖြစ်လိုက်တယ်ဆိုရင်လည်းကျွန်တော်သွားဖို့ဆိုရင်ကျွန်တော်အများကြီးပြန်ပြီးတော့စဉ်းစားရပြီပေါ့နော်။ဒီလိုပုံစံမျိုးတွေကကျွန်တော်တို့ရှင်းမှာရှိပြီးသားလား။ဒါမှမဟုတ်ဒီသတင်းသွားလိုက်တဲ့နေရာမျိုးမှာဒီနေရာမှာဆိုရင်ဟို contact ဖြစ်နိုင်တဲ့လူမျိုးတွေဒါမှမဟုတ်ရင်လည်းလူတွေဘလောက်အများကြီးရှိနိုင်လဲပေါ့။လူတွေအရင်များနေတဲ့နေရာမျိုးဆိုတော့သွားဖို့ဆိုရင်ကျွန်တော်တို့တော်တော်လေးစဉ်းစားရပြီပေါ့နော်အဲ့လိုဟာမျိုးကြီးပေါ့အဲ့လိုမျိုးဆုံးဖြတ်ချက်တွေတော့ရှိလာတာပေါ့
နောက်တစ်ခါကျတော့အခုလိုမျိုးအခြေအနေမှာပေါ့နော်ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာကိုလှုပ်ရတဲ့အလုပ်မှာဟိုစိန်ခေါ်မှုတွေအခက်အခဲတွေရောပိုပြီးရှိလာတယ်ပိုတွေးလာရတယ်လို့ရောပြောလို့ရပါရှင့်
challenge တွေကတော့အများကြီးပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်အဆုံးကျွန်တော် PPE ဝတ်ပြီးတော့ကျွန်တော်ဓာတ်ပုံစားရိုက်တဲ့အချိန်မှာကျွန်တော်တို့စိန်ခေါ်မှုတွေအများကြီးရှိလာတယ်ပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြပီးဝတ်လိုက်ပြီဆိုရင်ကျွန်တော်တို့ဒီ mask လက်တက်တယ် glass လက်တက်တယ်အကုန်လုံးပါ face shield လက်ကလာပြီဆိုတဲ့အချိန်ကတပွင့်ရတာပုံမှန်အပြင်ဒီတိုင်းပဲကျွန်တော်တို့ဟို view finder အချောင်းကြည့်ပြီးရိုက်နေကြအောင်အဲ့တော့အဲ့လိုအချိန်မျိုးညကျွန်တော် view finder ချောင်းကြည့်ပြီးတော့ရိုက်ဖို့ဆိုတော့မဖြစ်နိုင်တော့ပြီးတော့ဒီကိုယ့်အကိုအပူကြီးကပြပီးအရင်ပူတယ်လေအဲ့တော့ဟိုဝေထားပြီးတော့နိုင်ဝဲလောက်နေတာနဲ့ကိုယ်အငွေကြီးကပြန်ရိုက်ပြီးတော့ကိုရဲ့ရှေ့ရရှိရတော့လကောင်းဒီ glass တော့လကောင်းအဲ့ဒီဟာတွေအကုန်လုံးကဟိုရှင်ငွေပြန်ရိုက်နေတော့အဲ့ဒီဟာ focus ပြည့်ကြီးမပြည့်ကြီးရအစပေါ့နော်ဟိုကိုယ်ပြန်ပြီးတော့ဟိုရိုက်ရတဲ့ဟာမျိုးကြီးလည်းဖြစ်လာတယ်နောက်တစ်ခုကကျတော့ PPE ကအရင်ပူတဲ့အတွက်ဒီမှာတော့အများသောအားဖြင့်ဟာကျွန်တော်တို့ညနေဆောင်လောက်မှာပဲတချို့ကိစ္စတွေကလုံးလေးရှိတာပေါ့နော်ဥပမာအပြင် suspect case တွေကိုလိုက်ပြီးတော့PPE နဲ့ volunteer တွေကလိုက်ခေါ်တာမျိုးလို့ပြီးဆေးရုံကို ambulance နဲ့လိုက်ပို့တာမျိုးဆိုတာအများသောအားဖြင့်ညနေပိုင်းတော့ပဲလုံးဖြစ်တာပေါ့ ညနေပိုင်းမှာသွားလိုက်တော့ညပိုင်းနေရောက်သွားတော့ဟောညပိုင်းရောက်သွားတော့ခုနပြောသလိုမျိုးပေါ့ဓာတ်ပုံပိုင်းပဲပြောရမယ်ဟေ့ဆိုရင်တော့ခုနကဖီဖီကကိုကလည်းဝတ်ထားတယ်ကိုကရှိရစခွင့်လည်းမမြင်ရဘူးအဲညကညလည်းဖြစ်နေမှောင်လည်းမှောင်လေးပေါ့အဲ့လိုအခြေမျိုးလေးမှာဓာတ်ပုံရရတယ်ဆိုတော့တော့ new channel တစ်ခုပါပဲအဲ့လေးတွေကလည်းဟိုကဓာတ်ပုံရပူပြောရတာပေါ့နော်အဲ့လိုမျိုးတော့ကျုံသွားပါတယ်
အဲ့လိုမျိုးပေါ့နော်ဒီ new knock ကြောင့်မို့လို့ကိုအရင်လုံးနေကြအလုပ်တွေမှာရောတက်ရောက်မှုရှိတာတွေတခြားဘာတွေရောရှိသေးလဲထပ်ပြီးတော့ရှိတယ်လို့ပြောလို့ရလဲရှင
်ဒီလိုဖြစ်လာတဲ့အချိန်ကျတော့တာဝန်တက်ပို့ပြီးတော့ကျွန်တော်တို့ပူဂီယူဆိုင်ရတာပေါ့နော်ရိုးရိုးတန်းတန်းတင်လိုက်တဲ့နေရာမျိုးတွေကိုဗစ်နဲ့မသက်ဆိုင်တော့နေရာမျိုးတွေဆိုရင်တော့မှပဲကိုတွေကဟိုပို့ပြီးတော့ကာဝယ်မှုတွေလုပ်ရတာပေါ့နော်ဒီ election နဲ့မီးနေတော့တွားပြီးတော့ interview တဲ့သူတွေရှိသွားရင်တော့မှပဲကိုကကိုကိုကြည့်ရရပဲဖြစ်စေသူရှိရပဲဖြစ်စေလုံလုံစိတ်ချမှုတစ်ခုခုပေးနိုင်တဲ့ပုံစံမျိုးဖြစ်အောင်ကိုရီးယား mask to face shield လက်အိတ်တို့စသဖြင့်အဲ့ဒါတွေကဝတ်ပြီးတော့တွားရတာပေါ့နော်ကိုတင်းနဲ့မသက်ဆိုင်တော့လို့လည်းရိုးရိုးတန်းတန်းပုံမှန်နေ့စဉ် interview တွားရတယ်ဟိုဘာလို့ဆိုရင်တော့မှဒီလိုလောကနေရတယ်ဆိုတော့ကျွန်တော်တို့တပြင်းကိုဗစ်နဲ့သက်ဆိုင်တဲ့နေရာမျိုးတွေတွားရတယ်ဟေ့ဆိုရင်ပို့ပြီးတော့ကျွန်တော်တို့ပူသတိထားရတယ်ပေါ့နော်ဥမာကော်ရီတင်းစင်တာမျိုးသွားတယ်ဟိဆိုရင်ကော်ရီတင်းစင်တာလူကြီးတွေအဲ့ဒီအစီမံအုပ်ချုပ်တဲ့ဆရာဝန်ကြီးတွေစသဖြင့်ပေါ့နော်ကျမ့်ဝန်ကြီးဌာနကတော့တက်မှတ်ထားတယ်ဒါမှမဟုတ်ရင်ကော်ရီတင်းစင်တာကတော့တက်မှတ်ထားတယ် PPU level 2ဆိုရင်ကျွန်တော် PPU level 2ဝေးရတယ်အဲဒါမှမဟုတ်လေလုံးဝ full dress ကျွန်တော် PPU အပြည့်စုံဝေးရမယ်ဟိဆိုလဲကျွန်တော် PPU ပြည့်စုံနဲ့ဝင်ပြီးတော့တပ်ပုံကြိုက်ရတာပေါ့နော်
ရှန်ကုံမျိုးကဓာတ်ပုံတည်တဲ့အကိုရဲအောင်သူဖြစ်ပါတယ်။သူအနေနဲ့အိမ်မြန်ထွက်တဲ့အခါမှာကာယောဂါမကူအောင်လို့ကာကွယ်ဝတ်ဆင်ရတယ်လို့အိမ်မြန်ရောက်တဲ့အခါမှာလည်းမိသားစုအတွက်စိတ်ချရအောင်လို့တခုတ်ရေးတန်ရှင်းရေးကိုအရင်လုပ်ပြီးမှမိသားစုကိုနှုတ်ဆက်ရတယ်လို့ပြောပြပါတယ်။ COVID လူနာတွေရှိတဲ့ဆေးရုံတွေ၊တန်တရာလူနာတွေရှိတဲ့ Quarantine Center တွေကိုအကြောင်းကိစ္စတစ်ခုခုကြောင့်သွားဖို့လိုလာမယ်ဆိုရင်ကိုသွားမယ့်နေရာမှာဘလို့အကာအကွယ်တွေလုပ်ထားတယ်ဆိုတာသိအောင်လုပ်ဖို့တဲ့အဲ့ဒီနေရာတွေကကျန်းမာရေးတာဝန်ရှိသူတွေဝတ်ဆင်ကြတဲ့အကာအကွယ်ဝတ်စုံမျိုးကိုယ်တိုင်လည်းကာကွယ်ဝတ်ဆင်ကြဖို့အရေးကြီးတယ်လို့ဓာတ်ပုံသတင်းတော့ကိုရဲအောင်သူကအကြံပေးပါတယ်ရှင်ကျွန်မဆင်းရဲပါပါမင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်ဆားနေတာချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသင်းမှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟေးလည်းကရုပ်ရှင်ကားတွေမှာအမြဲပါပြီးတော့လူငယ်တူလို့တရုပ်ဆောင်နေတာမြင်နေကြမလို့အသက်ကိုယ်တော်မှာထက်မစင်စားမိတဲ့အော်စကာဆုရမင်းသားမက်တင်မော်တယောက်အခုတော့အသက်50ပြည့်သွားပါပြီသူကအမေရိကန်ပြည်အောင်စု Massachusetts ပြည်နယ် Cambridge မြို့မှာ1980ခုနှစ်ကမွေးဖွားတာပါသူနဲ့အထက်တန်းဆုံးဒူဒူတက်တဲ့တငယ်ချင်းကတော့အခုနာမည်ကျော်ရုပ်ရှင်မင်းသား Ben Affleck ဖြစ်ပြီးတော့စံခါဝယ်ပြားချက်တွေကိုတော့သူတို့နှစ်ယောက်ပူးတွဲပြီးတော့ထုတ်လုပ်ခဲ့ပါတယ်တဲ့အဲ့တော့အမေရိကန်ကအတော်ဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ Harvard တက္ကသိုလ်မှာ3နှစ်ကျော်တက်ခဲ့ပြီးတော့ကျောင်းမပြီးခင်1993ခုနှစ်မှာတော့ကောင်းမွန်ရုပ်ရှင် Geronimo An American Legends ရဲ့ရုပ်ရှင်ကမှပါဝင်သရုပ်ဆောင်မှုအကြောင်းထွက်လိုက်တာပါ2013ခုနှစ်မှာတော့ Harvard တက္ကသိုလ်ကသူ့ကို Harvard Arts Medal အနုပညာထူးခြားဆုချီးမြှင့်ခဲ့ပါတယ်1980နဲ့1990ပြည့်လွန်နှစ်တွေမှာခေါ်တကားဒီတကားဇေယျနေရကနေပါဝင်နေရက1998ခုနှစ်မှာတော့ The Rainmaker ဆိုတဲ့ရုပ်ရှင်ကနဲ့ပထမအဦးဆုံးဇာတ်ကားကြီးမှာခေါင်းဆောင်ရိုက်ကူးပြီးတော့အောင်မြင်မှုရခဲ့ပါတယ်မက်ဂျီမုံကရုပ်ရှင်တွေစရိုက်ပြီးတော့တိတ်မကြခင်မှာပဲအောင်မြင်မှုကြီးကြီးမားမားတွေရခဲ့တာဖြစ်ပါတယ်။1998ခုနှစ်မှာ Good World Hunting ရုပ်ရှင်ကနေသူ့ရဲ့တငယ်ချင်း Ben Affleck နဲ့အတူတူအကယ်ဒမီနဲ့ရွှေကမ္ဘာလုံးအကောင်းဆုံးဆန်ညွှန်းဆုတွေရရှိခဲ့ပါတယ်။သူကလှုပ်ရဆိုရထောက်လင်းရေးအရာရှိဟောင်း Jason Bourne အနေနဲ့တရုတ်ဆောင်ပြီးတော့ရိုက်ကူးထားတဲ့ဘောရုပ်ရှင်ကားရယ်တွေကတော့လူကြိုက်များပြီးတော့ရုံတင်ဝင်ဝင်အထူးအောင်မြင်မှုရတဲ့ရုပ်ရှင်ကားရယ်တွေဖြစ်ပါတယ
်။ I just kind of approached it from the physical end where I trained doing all the things that he would have
ခုနောက်ဆုံးမှာတော့ The Last Jewels ရဲ့ရုပ်ရှင်ကားကိုအားရလမှာရိုက်ကူးနေပါတယ်။ဒီရုပ်ရှင်ရိုက်ကူးချိန်မှာကိုဗစ်ဖြစ်လို့မလာတော့ကလာတော့ကြရက်ထားခဲ့ရပြီးတော့မှပြန်ရိုက်ကူးပါတယ်။ဒီရုပ်ရှင်ကားထဲမှာသူ့ရဲ့တငယ်ချင်းဖြစ်တဲ့ Mena Ben Affleck ကပါဝင်ထားပါတယ်။ Matt Damon က2019ခုနှစ်မှာလည်း Investors ရုပ်ရှင်ကားနောက်ပြီးတော့2015ခုနှစ်မှာတော့ The Martian ရုပ်ရှင်ဇာတ်ကားတို့အတွက်အကောင်းဆုံးအမျိုးသားသရုပ်ဆောင်နေရာမှာ Oscar ဇာတ်တင်ရွေးခန့်ခဲ့ရတဲ့ဆင်းနဲ့ပါခဲ့ပါတယ်။
ဘက်ချင်မုံကအခုလိုမျိုးအနုပညာလုပ်ငန်းတွေမှာနေအောင်မြင်တာမဟုတ်ပါဘူး။သူကလူသားချင်းစာနာမှုဆိုင်ရာဗရာဟိတအလုပ်တွေကိုပါတက်တက်ရွရွဆောင်ရွက်ရင်းနဲ့လူများရဲ့အာရုံဆိုင်မှုကိုရရှိအောင်လုပ်နိုင်လို့ဖြစ်ပါတယ
်
ဒီတက်တော့ရတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုကြင်ပြပါတော့မယ်ရှင
်။တရုတ်ပြည်သူသမ္မတနိုင်ငံမှာကိုးကွယ်တဲ့ဘာသာနဲ့ယုံကြည်မှုအလုံးကိုချုပ်ကန့်လွှမ်းမိုးပြီးတရုတ်ကွန်မြူနစ်ပါတီရဲ့အာဏာရှင်ထိန်းချုပ်မှုနဲ့အတွေ့အခေါ်တွေလိုက်နာကျင့်သုံးကြစေဖို့ကြိုးပမ်းတဲ့အနေနဲ့လူဦးရေတသန်းကျော်ရှိတဲ့ဝီဂါမွတ်စလင်တွေတခြားတိုင်းရင်းသားတွေနဲ့လူနည်းစုဘာသာဝင်တွေကိုစိတ်ဓာတ်မုန်းမံရေးစခန်းတွေမှာအရမထိန်းသိမ်းနေပါတယ်။ကက်သလစ်ဖုံးတော်ကြီးတွေကိုအကျဉ်းချတိဘက်ဗုဒ္ဓဘာသာဝင်တွေကိုဖန်ဆီးတမာကျမ်းစာနဲ့ကိုရန်ကျမ်းစာတွေကိုပြန်ပြင်ရေး Protestant Church ဖျားเจ้าတွေကိုဖျက်ဆီးတာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့တခြားလူရက်တွေကိုကျူးလွန်နေတာဖြစ်ပါတယ်အီတလီနိုင်ငံရောမမြို့အခြေဆိုင်အမေရိကန်တန်ယုံကမကြာခင်ကကမကထလုပ်တဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကကမ္ဘာတဝန်းဘယ်နေရာမှာမှဘာသာရေးလွတ်လပ်ခွင့်ကိုတရုတ်နိုင်ငံလောက်ကြောက်စရာကောင်းအောင်နှိပ်ကွတာမရှိဘူးလို့ပြောဆိုလိုက်ပါတယ်
That's because, as with all communist regimes, the Chinese Communist Party deems itself the ultimate.
ဘာဖြစ်လို့လဲဆိုတော့ကွန်မြူနစ်အစိုးရတွေအားလုံးနဲ့အတူတရုတ်ကွန်မြူနစ်ပါတီကလည်းစိတ်သက်ရေးရာအယအာဏာအစွမ်းကုန်ပြပြီးအုပ်ချုပ်နေတာဖြစ်လို့ပါပဲ CCP တရုတ်ကွန်မြူနစ်ပါတီကိုယ်တိုင်ဒီမိုကရေစီတရားဝင်မှုလက်ဟင်းနေတာကိုသဘောပေါက်တဲ့အတွက်အကြောက်တရားနဲ့လွတ်မြောက်မှုမိအိမ်ကိုမှုတ်ပစ်ဖို့အထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုဆက်ဆုပ်ဖွဲ့ကောင်းလောက်တဲ့အဆင့်အထိနေမအားညမအားဖိနှိပ်တာတွေတိုးလုံနေရတယ်လို့ပြောသွားတာပါဝန်ကြီးဖွန်ပီယိုဒီမိန့်ခွန်းပြောနေချိန်မှာပဲကက်သလစ်ဖုံးတော်ကြီးတွေတရုတ်နိုင်ငံမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ဖို့သဘောတူညီချက်ကိုတက်တန်းတိုးရိပ်အငင်းပွားနေကြတာနဲ့ပတ်သက်လို့ဗာတီကန်နဲ့တရုတ်နိုင်ငံအကြားစစ်ဆန့်ညှိနှိုင်းနေကြပါတယ် Church ဖျားเจ้าတွေရဲ့စိတ်ဓာတ်ရေးရာခွန်အားကိုသက်သေတည်ပြီး Church တွေရဲ့အခန့်ကဏ္ဍကိုအားကျမှုနဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းနိုင်ငံတွေ20ရာစုနှောင်းပိုင်းမှာကွန်မြူနစ်စနစ်ကရုံထွက်နိုင်ခဲ့ကြတယ်လို့ဝန်ကြီးဖွန်ပီယိုကထောက်ပြပါဗျ။အလားတူပါပဲလက်တင်အမေရိကနိုင်ငံတွေမှာလည်းအာဏာရှင်စနစ်ကနေဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အထောက်အကူအဖြစ်စိန်ခေါ်ခဲ့တယ်လို့ပြောပါတယ်
In my own country, movements of end slavery in the 19th century and expand civil rights for African Americans in the 20th century.
ကျွန်တော်နိုင်ငံမှာလည်း19ရာစုမှာကျော်စနစ်ကိုအဆုံးသတ်စေတဲ့လှုပ်ရှားမှုနဲ့အာဖရိကနယ်ပွားအမေရိကန်တွေရဲ့ပြည်သူအခွင့်အရေးတိုးချဲ့နိုင်ခဲ့တာဟာခရစ်ယာန်ဘာသာဝင်အများစုကကြေကြေပြန့်ပြန့်ဥဆောင်ခဲ့လို့ပါပဲ။ကျွန်တော်တို့နိုင်ငံရဲ့ဂျူးဘာသာရေးနဲ့ခရစ်ယာန်ဘာသာအမွေအနှစ်အပြင်ကျွန်တော်တို့နိုင်ငံထူထောင်ခဲ့တဲ့တရေတီအခြေခံမှုအရခရစ်ယာန်အများစုကဥဆောင်ခဲ့ကြပါတယ်လို့ပြောသွားတာပါ။ဘာသာရေးလွတ်လပ်ခွင့်စိတ်သုံးအောင်ဘာသာအသီးသီးကိုးကွယ်ကြတဲ့လူပေါင်းအတိုင်းအဝိုင်းရဲ့ဆန္ဒကိုချိုးနှိမ်အာဏာရှင်လက်အောက်ဒူးထောက်အောင်ကြိုးပမ်းတဲ့အနေနဲ့တရုတ်ကွန်မြူနစ်ပါတီကိုဘာသာအားလုံးရဲ့ခေါင်းဆောင်တွေအနေနဲ့ကန့်ကွက်ပြောဆိုကြဖို့နဲ့တရုတ်ပြည်မှာဘာသာရေးလွတ်လပ်တဲ့အနာဂတ်ပေါ်ထွန်းလာဖို့စိတ်ဓာတ်တက်တည်နဲ့အရေးယူမှုတွေပေါ်မှာမူတည်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ကြပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုကျင်းဆက်လို့ပြပါရရှင
်အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါလက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာမှာခန့်အပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်အမည်ရှင်တင်သွင်းထားတဲ့အီမီကော်နီဘရက်ကိုအတည်ပြုနိုင်ရတဲ့တနင်္လာနေ့မှာဝါရှင်တန်မှာစတင်တဲ့ကြားနာပွဲမှာဘရက်ကတရားရုံးတွေအနေနဲ့မူဝါဒချမှတ်ဖို့အတွက်မကြိုးစားတင်ကြောင်းနဲ့ဒါဟာအမေရိကန်သမ္မတနဲ့လွှတ်တော်ကနေလှုပ်ဆောင်ရမယ့်ကိစ္စရဖြစ်ကြောင်းအထက်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်လက်ရှိမှာတရားသူကြီး၈ဦးပဲရှိနေတဲ့တရားရုံးချုပ်အတွက်ဒီမကိုခန့်ရင်းမခန့်ရင်းဟာတိတ်ကိုအရေးပါနေတာပါရုရှားအစိုးရကိုဝေဖန်တဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီကိုအာယုံကြောထိခိုက်စေတဲ့အဆိတ်ခံမှုမှာတန်မြတ်ရှိတဲ့ ရုရှားနိုင်ငံသားတွေကိုတန်ခတ်အရေးယူဖို့ပြင်သစ်နဲ့ဂျာမနီရဲ့အစီအစဉ်ကို EU ဥရောပသမဂ္ဂကသဘောတူကြောင်းတန်တမန်တွေကပြောပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေတဲ့ကြည့်ရှင်များရှင်ပါရှင်ပါရှင်ပါ
This program has come to you from the Voice of America, Washington.